Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်မတ်လ14ရက်ဘုဒ္ဓနေ့ညပိုင်းဖီဝီစီစဉ်တွေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00ထိလိုင်းဒိုမီတာ24.25/32ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီညတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ရုရှားထောက်လိုင်းဟောင်းနဲ့သမီးဖြစ်သူတို့ဓာတ်ရုပ်စိတ်ခတ်ခံခဲ့ရတဲ့ကိစ္စနဲ့ဆက်နွယ်ပြီးရုရှားတန်တမာ23ယောက်ကိုနှင်ထုတ်ဖို့ပြတင်းကကြီးညာလိုက်ပါတယ်။စစ်ကြောလာရဲ့အစနဲ့အာကတရဲ့နည်းနည်းဆန်းကျင်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှ်ယူပဗေဒပညာရှင်စတီဖင်ဟော့ကင်းဒီနေ့ပဲကွယ်လွန်သွားပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမယ်တဲ့မှာဒီဒုက္ခတွေ IDP စခန်းတွေတဲကအစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ရန်ကုန်ကိုပြောင်းရွှေ့နေထိုင်တာနဲ့ပတ်သက်ပြီးတော့
ဒီအဆိုရှင်ကကမန်တိုင်းရင်းသား55စုပြောင်းရွှေ့တာကိုလက်ခံခြင်းအပြင်ဒါဟာ President ဖြစ်ပြီးတော့မှနောက်ထပ်ပြောင်းရွှေ့ဖို့အတွက် IDB စကန်းတွေမှာဘင်္ဂါလီတင်းကျော်ဟာတန်းစီပြီးစောင့်ဆိုင်းနေတယ်ဆိုပြီးတော့တိုင်းရင်းသားမဟုတ်တဲ့ဘင်္ဂါလီတွေနဲ့နိုင်ငံသားဖြစ်ပြီးသားတိုင်းရင်းသားလို့အတိမတ်ပြု
ပြီးသား NLD ပါတီရဲ့ရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်စင်မအောင်ကခုလိုပြောကြားသွားတာကိုမကြခင်မှာတိကျစွာနားဆင်ကြဖို့ရှိပါတယ်။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကအပြုသဘောနဲ့ချင်းကပ်ပေးဖို့အဓိကထားတောင်းဆိုထားရဆိုတဲ့တဲ့ရင်နောက်မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဥပဒေလမ်းကြောင်းအရာနီးလမ်းမှန်ကန်ခြင်းမရှိကြောင်းလွှတ်တော်မတ်တယောက်ကပြောဆိုသွားတဲ့တဲ့ရင်စာရတွေကိုလည်းဒီညပိုင်းမှာပြပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါမယ်ရှင်။
ရုရှားထောက်လိုင်းဟောင်းနဲ့သမီးဖြစ်သူတို့အာယုံရော့ထိခိုက်စေတဲ့ဓာတ်ရုပ်စိတ်ခတ်ခံရတဲ့ကိစ္စအတွက်ဖြစ်ရှင်းချက်ပေးဖို့တောင်းဆိုချက်ကိုရုရှားကဖယ်ချလိုက်ပြီးတဲ့နောက်မှာပဲလက်တုံပြန်တဲ့အနေနဲ့ရုရှားသံတမန်23ယောက်ကိုနှင်ထုတ်ဖို့ဗြိတိန်နိုင်ငံကကြေညာလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရုရှားအစိုးရတာဝန်ရှိသူတွေနီးစပ်သူတွေပေါ်စီးပွားရေးအရစစ်ကြေညာရောက်စေတဲ့အစီအစဉ်ဖြစ်ဝန်ကြီးချုပ်ထရီဇာမေအောက်လွှတ်တော်မှာဒီကနေ့ကြေညာရမှာတော့လန်ဒန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုတင်စီထိန်းချုပ်ဖို့ရုရှားနိုင်ငံကလူပုဂ္ဂိုလ်တို့ချို့ပြည်ဝင်ခွင့်ဗီဇာမပေးဘဲကန့်သတ်ချက်တွေလည်းပါဝင်ခဲ့ပါတယ်။နိုင်ငံကမဟာမိတ်တွေအနေနဲ့လည်းဗြိတိန်ရဲ့နမူနာကိုယူပြီးရုရှားစုရနဲ့ဆက်နွယ်တဲ့ကမ္ဘာတဝန်းကဒေါ်လာဘီလီယံပေါင်းများစွာကိုမိမောင်းထိုးဖိအားပေးကြဖို့လည်းတိုက်တွန်းခဲ့တာပါ။ဥပဒေနဲ့အညီပိုင်ဆိုင်ထားကြောင်းမပြသနိုင်ခဲ့ရင်ပိုင်ဆိုင်မှုတွေကိုတင်စီထိန်းချုပ်မဲ့အရေးယူတန်ခတ်မှုအစီအစဉ်ဟာဗြိတိန်နိုင်ငံတိုင်းနိုင်ငံတွေကဆောင်ရွက်သွားမယ်ဆိုရင်တော့ရုရှားစုရနဲ့ဆက်နွယ်သူတွေအတွက်ထိခိုက်နိုင်တယ်လို့လည်းဗြိတိန်စုရတာဝန်ရှိသူတွေကပြောဆိုနေကြပါတယ်။ဗြိတိန်အာဏာပိုင်အနေနဲ့ရာဇဝတ်ပြမှုဆိုင်ရာဗန်နိုင်းဥပဒေအရရုရှားနိုင်ငံသားတွေရဲ့ပိုင်ဆိုင်မှုတွေကိုအရေးယူကန့်တွင်နိုင်တဲ့အခွင့်အာဏာလည်းရှိနေပါတယ်။ရုရှားဆိုရကတော့ထောက်လိုင်းဟောင်းဆာဂေးစကပါနဲ့သူမျိုးဖြစ်သူယူလီယာတို့အစစ်တခတ်ခံရတဲ့ကိစ္စမှာပတ်သက်ဆက်နွယ်မှုမရှိကြောင်းငြင်းဆန်ထားပြီးရုရှားပေါ်စိုးရိမ်စိတ်တွေကြီးထွားလာအောင်တွေးထုတ်ပေးနေတဲ့လို့ရဖြစ်နေပြောဆိုထားတာပါ။ဆိုဗီယက်ယူနီယံဟောင်းလက်ထက်မှာအသုံးပြုခဲ့မှုတွေဓာတ်ရုပ်စိတ်ထက်နဲ့တက်ခတ်ခံရတဲ့ကိစ္စအတွက်ရုရှားအနေနဲ့မနေ့ကနောက်ဆုံးထားဖြည့်ရှင်းချက်ပေးဖို့လည်းဗြိတိန်ဝန်ကြီးချုပ်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဖရော့ကတော့ဓာတ်ရုပ်စိတ်ထက်နမူနာမရမချင်းရုရှားအနေနဲ့ပြည်ဝင်တုံ့ပြန်ချက်ပေးမှာမဟုတ်ကြောင်းပြောဆိုခဲ့တယ်လို့ကုလသမဂ္ဂဓာတ်ရုပ်လက်နက်တားဆီးရေးအဖွဲ့ကတစဉ်စုံစမ်းစစ်ဆေးဖို့လည်းပြောဆိုခဲ့ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆက်ဖက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အောက်တိုဘာထောက်လိုင်းကော်မတီရဲ့လုပ်ငန်းတွေပြီးဆုံးသွားပြီလို့လွှတ်တော်မှာလူများစုဖြစ်တဲ့အစိုးရပါတီ Republican အမတ်ကအမတ်တွေကပြောလိုက်ပေမဲ့ကော်မတီဝင်အတိုက်ခံ Democrat အမတ်တွေကတော့ဆက်လက်စုံစမ်းစစ်ဆေးဖို့ကြိုးပမ်းသွားမယ်လို့ပြောလိုက်ပါတယ်သမ္မတအင်မီတော်ကရရှိတွေသမ္မတရဲ့မဲဆွယ်စီယုံရေးအဖွဲ့တာဝန်ရှိသူတွေထောက်လိုင်းအတိုင်းဝန်ကပုဂ္ဂိုလ်တွေပါဝင်စုံစမ်းမေးမြန်းတဲ့လူပုဂ္ဂိုလ်စီးနေတဲ့အတူစုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားဖို့လိုအပ်တယ်လို့ယုံကြည်ထားတဲ့အကြောင်းရင်းတွေကိုအသေးစိတ်ရှင်းပြထားတဲ့စာမျက်နှာ22မျက်နှာပါဝင်တဲ့အစီရင်ခံစာကိုလည်းထောက်လိုင်းကော်မတီဝင်အတိုက်ခံဒီမိုကရက်တစ်အမတ်အဒမ်ရှစ်ဖ်ကထုတ်ပြခဲ့ပါတယ်ကော်မတီရဲ့နှစ်နဲ့ချီစုံစမ်းစစ်ဆေးမှုတွေကတွေ့ရှိချက်တွေနဲ့ပတ်သက်လို့ Republican အမတ်တွေပြည့်စုခဲ့တဲ့အစီရင်ခံစာမူကြမ်းဟာဖြစ်စဉ်တွေကိုလမ်းလွဲအောင်ဖန်တီးထားပြီးသမ္မတအင်ပီတော်ကပြည့်စုထားတဲ့အစီရင်ခံစာတစ်စောင်လို့ဖြစ်နေကြောင်းကိုလည်းဒီမိုကရက်အမတ်တွေကထောက်ပြဝေဖန်ခဲ့ပါတယ်ထောက်လိုင်းကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေမှာဥဆောင်ခဲ့သူ Republican Party အမတ် Mike Conaway ကတော့သမ္မတ Donald Trump ရဲ့စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိတဲ့ထောက်တာမတူခဲ့ရကြောင်းတနင်္လာနေ့တုန်းကအစိုးရကစားထုတ်ပြန်မှပြောခဲ့ပါတယ်။သူကပဲဆုံးဖြတ်ချက်ချရမှာညံ့ဖြစ်မှုမသင့်တော့တဲ့တွေးဆမှုတွေလုပ်ခဲ့တာမျိုးတော့ရှိကောင်းရှိနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကစာတင်ကြောင်းနဲ့မှာတနက်ပြစ်မှုတွေဖြစ်ပွားနေတဲ့ပေါ်ကွန်ဂရက်စ်တော်ကထိထိရရရဆောင်ရွက်နိုင်ခြင်းမရှိဘူးဆိုပြီးကန့်ကွက်တဲ့အနေနဲ့ နိုင်ငံတော်ကထောင်ထောင်ချီရဲ့ကျောင်းသားတွေနဲ့ဆရာတွေဒီကနေ့ခြေထည့်ဆန္ဒပြကြပါတယ်။ဆန္ဒပြပွဲအတွင်းမှာတော့ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas တည်ထောင်ကျောင်းမှာ February 14ရက်နေ့ကပြစ်ခတ်မှုတွင်သွေးဆုံသွားသူအရေးအတွက်ကိုရည်စူးပြီး18မိနစ်ကြာလမ်းလျှောက်ခဲ့ကြတာပါ။ American ပြည်ရင်းပြည်ပမှာလမ်းလျှောက်ပွဲပေါင်း 3,000 ဒီပါကျင်းပဖို့စီစဉ်ထားခဲ့တဲ့အကြောင်းလဲအခမ်းအနားစီစဉ်သူတွေကပြောဆိုထားကြပါတယ်။စာသင်ကျောင်းတွေနဲ့လူမှုတိုင်းဝန်ကြီးဖြစ်ပွားနေတဲ့သနပ်ပြမှုတွေနဲ့ပတ်သက်လို့ဝန်ထမ်းကျောင်းနဲ့စုတောင်းစကားတွေကိုအင်တာနက်လူမှုကွန်ရက်တွေကနေပြောဆိုပြီးလက်တွေ့မှာတော့ထိရရဖြစ်ရှင်းမှုတွေမရှိတဲ့အတွက်လွတ်တော်ကိုကန့်ကွက်ဆန္ဒပြရတာဖြစ်ကြောင်းလဲလမ်းလျှောက်ပွဲတွေကိုစီစဉ်ရမှာပါဝင်တဲ့အမျိုးသမီးလူငယ်ချစ်တဲ့လူရှာမှုဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ကျောင်းသားတွေပညာရေးဝန်ထမ်းတွေအနေနဲ့စာသင်ခန်းနဲ့အိမ်ပြန်လမ်းမှာတရက်နဲ့ပြစ်သက်ခံရမှာကိုစိုးရင်ကြောက်ကြစရာမလိုပဲစာသင်ကျောင်းဝင်ရှိရမှာဖြစ်တယ်လို့မိဘတွေအနေနဲ့လည်းမနက်ခင်းသားသမီးတွေကိုကြောင်းပို့ပြီးညနေခင်းကျောင်းစင်ချိန်မှာအသက်ရှင်ရချေချောမောအိမ်ပြန်ရောက်တာမျိုးမြင်ရဖို့လိုအပ်တဲ့အကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်။
အမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ကုစားပြည်အောက်လက်တော်မတ်တနေရအတွက်အထူးရွေးကောက်ပွဲပြုလုပ်ခဲ့ရမှာအထက်ခံဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဘက်ကသူကတ်ပြီးအနိုင်ရခဲ့တယ်လို့ဒီနေ့မနေ့အစောပိုင်းမှာပဲကြေညာလိုက်ပါတယ်။ဒီအထူးရွေးကောက်ပွဲကိုပြည်နယ်မြို့တော်ပစ်စပတ်ပြင်ပမြို့တစ်ခုမှာကျင်းပရမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလက်မနေနဲ့မနေ့ညမဲရီအတွက်ပြီးချိန်အထိစုစုပေါင်းပဲ2,200,000ကျော်ရှိရမှာမဲ900နဲ့ပဲကတ်ပြီးအသာစီးရနေတာပါ။ဒါပေမဲ့မြို့နယ်ရွေးကောက်ပွဲအရာရှိတွေဘက်ကတော့မနေ့ကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲနောက်ဆုံးရလဒ်ကိုတော့မကြေညာသေးပါဘူး။သတင်းမီဒီယာတွေအတွက်လည်းအခုမစ္စတာလမ်နဲ့သူ့ပြိုင်ဘက်အစိုးရပါတီ Republican ကိုယ်စားလှယ်လောင်း Rick Secondo ကမဲသိမ့်မပြတ်သေးတာကြောင့်ဘသူနိုင်နေဆိုတာကိုအတိအကျပြောဖို့စောင့်နေပါသေးတယ်။ American ရေတတော်ဝင်နဲ့အစိုးရရှေ့နေတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အသက်33နှစ်အရွယ်မစ္စတာလမ်ကသူ့မဲဆွေရွေးကောက်ပွဲထောက်ခံသူတွေကိုမေကွန်းပြော့ရမှာအခုလိုအနိုင်ရသွားပြီလို့ကြေညာခဲ့တာပါ။ဒါပေမဲ့သူ့ပြိုင်ဘက်အသက်60အရွယ်လီဒက်ထလိုင်းရာရှိအောင် Mr. Second ကတော့သူ့မဲဆွေပွဲတွေကိုတညာလုံးဆက်လုပ်သွားမှာဖြစ်ပြီးဒီရွေးကောက်ပွဲအဆုံးမသက်သေးဘူးလို့ဒီမတိုင်ခင်ကပဲပြောထားခဲ့ပါတယ်။တကယ်တော့သမ္မတ Donald Trump အနေနဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကဒီ Pennsylvania ပြည်နယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တာမို့အခုအထူးရွေးကောက်ပွဲရလဒ်ကလာမယ့်နိုဝင်ဘာမှာကျင်းပမယ်လွှတ်တော်ချပြတ်ပွဲရွေးကောက်ပွဲတွေအတွက်ကြိုတင်ချက်ပြလက္ခဏာဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စကြာဝဠာရဲ့အစနဲ့တွင်းနယ်ကြီးတွေလိုအာကာသရဲ့နည်းနည်းစမ်းကြံမှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိသျှယူပဗီရပညာရှင်စတီဖင်ဟော့ကင်းဒီနေ့ပဲကွယ်လွန်သွားပါတယ်သွားပါတယ်ဆက်စွနေတွင်နယ်ကြီးသင်ချပညာပို့ချနေထိုင်ခဲ့ရာဗြိတိသျှနိုင်ငံကင်ဘရစ်မြို့ကနေမှာပဲငင်းငင်းချင်းချင်းနဲ့တည်ဆုံသွားတဲ့အကြောင်းလဲမိသားစုပြောဝင်ရသူကပြောပါတယ်သင်ရှားတဲ့သိပ္ပံပညာရှင်ဖြစ်နေရောထူးခြားပြောင်းပြောင်းတဲ့ဘလူးပုတ်ကိုတူဖြစ်နေရောသူ့ရဲ့ဆောင်ရွက်ချက်တွေနဲ့အမွေနှစ်တွေဟာနောက်နှစ်ပေါင်းများစွာအထိရှင်သန်ကျန်ရစ်မှာဖြစ်ကြောင်းလဲကျန်ရစ်သူသားသမီးတွေဖြစ်ကြတဲ့လူစီရောဘတ်နဲ့တင်မနိုကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါခနာကူမှာအကျော်တွေအားနေပြီးလှူရှားလို့မရတဲ့ယောဂရှင်နေတာကိုအသက်22နှစ်အရွယ်မှာတွေ့ခဲ့ရတဲ့ဟော့ကင်းဟာနောက်ဆုံးမှာဗီတက်ကလထိုင်နဲ့သွာလာခဲ့ရတယ်လို့စကားမပြောနိုင်တဲ့အတွက်စကားပြောဆက်ကိုအသုံးပြုခဲ့ရတဲ့အဖြစ်ဖြစ်ခဲ့ပါတယ်။နောက်နှစ်နှင်းငယ်လောက်သာအသက်ရှင်မယ်လို့ဆရာဝန်တွေကခံမှန်းခဲ့ကြပေမဲ့လည်းဆက်လက်ရှင်သန်နေပြီးကမ္ဘာကျော်ယူပဗီရပညာရှင်အယ်ဘတ်အိုင်စတိုင်ရဲ့ရေဝီယာ200 theory နဲ့ quantum mechanics theory တို့ကြားပေါင်းကူးပေးနိုင်မှုကျိုးပန်းမှုတွေပါဝင်သိပ္ပံပညာမှာအရေးကြီးတဲ့သုတေသနလေ့လာမှုတွေကိုအာရုံစိုက်ဆောင်ရွက်ခဲ့တာပါ။
ဖိလစ်ပိုင်သမ္မတရိုဒီဂိုဒီတာတေကဖိလစ်ပိုင်နိုင်ငံအနေနဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေနှုတ်ထွက်လိုက်ပြီလို့ဒီနေ့ကြေညာလိုက်ပါတယ်။သမ္မတဒီတာတေရဲ့မွေးစေဝါနှိမ့်နှင်းမှုမှာလူအများပြားသိခဲ့ရပြီးလူသားထုပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဆဆွဲထက်ထားတာကိုဒီအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကစစ်တဲ့နေ့မှာပဲသမ္မတဒီတာတေဘက်ကချက်ချင်းနှုတ်ထွက်ကြောင်းကြေညာချက်ထုတ်ပြောလိုက်တာပါ။ဒါပေမဲ့သမ္မတဒီတာတေအခုလိုဆုံးဖြတ်လိုက်တဲ့ပေါ်အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကဝေဖန်လိုက်ပြီးဒါဟာလွဲမတဲ့အထူးစိတ်ပြတ်ဖွယ်ရာကောင်းတဲ့လုပ်ရဖြစ်တယ်။ဒါပေမဲ့ရဲဆက်ဆက်လုခံရသူတွေအတွက်ကံကောင်းတာကတော့ဒူတာတွေနှုတ်ထွက်ဖို့အခုပြောတာကအရန်နောက်ကျသွားပြီးအခုစာပြီးသား ICC ခုံရုံးကနေခနဦးစစ်ဆေးချက်တွေနဲ့ဒီခုံရုံးပေါ်ဖိလစ်ပိုင်လက်ခံထားတဲ့တာဝန်ရှိမှုကိုရပ်တန့်လို့မရတော့ဘူးလို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံကအကျဉ်းပြတ်ချက်ဆမှုရှုတ်တော်ပုံတစ်ခုနဲ့ဆက်နွယ်ပြီးတမန်တော်အီမြန်ဘက်ကဒီနေ့ပဲအစိုးရရှင်တွေကစစ်ဆေးမေးမြန်းခဲ့ပါတယ်။တောင်ကိုရီးယားမြို့သားလုံခြုံရေးဌာန Samsung Electronic Corporation တခြားစီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေထံကလက်ငွေပြေဒေါ်လာ10,000ရယူခဲ့ကြောင်းမတင်ကားတဲ့အတွက်အသက်86နှစ်အရွယ်တမန်တော်ကိုစစ်ဆေးနေတာပါ။ကားပစ္စည်းထုတ်လုပ်ရေးလုပ်ငန်း DAS ထံကဒေါ်လာတန်း30လောက်လက်စားမှုနဲ့လည်းတမန်တော်ဆွဆွဲခံနေရပါတယ်။ DAS ကုမ္ပဏီရဲ့အစုရှယ်ယာအများစုကိုတမန်တော်နဲ့ညီကိုတော်သူကပိုင်ဆိုင်တယ်လို့ဆိုပေမဲ့လက်တွေ့မှာကုမ္ပဏီကိုတမန်တော်ကသာပိုင်ဆိုင်တယ်လို့လည်းအစိုးရရှိနေတယ်ကယူဆထားကြတာပါ။2008ခုနှစ်ကနေ2013ခုနှစ်ထိတောင်ကိုရီးယားတမန်တော်အဖြစ်တာဝန်ယူခဲ့သူတမန်တော်အီမြန်ဘက်ကတော့မင်းမျက်စစ်စေးခံမှုစိုးမျိုးတော်ကအစိုးရရှိနေရုံကိုရောက်လာချိန်မှာအများပြည်သူကိုတောင်းပန်စကားပြောခဲ့ပါတယ
်။အမေရိကန်ပြည်သူစုရှေ့မြောက်ပိုင်းပြည်နယ်ကတန်းနဲ့ချီတဲ့ပြည်သူတွေဟာပြည်ခဲ့တဲ့တရက်နှစ်ပတ်အတွင်း3ချိန်မြောက်ဝန်တိုက်ခဲ့တဲ့ဆောင်းမုန်တိုင်းရဲ့နှစ်တူကြီးတွေကိုတူးဆွာရှင်းလင်းဖယ်ရှားနေကြပါတယ်။ Rhode Island နဲ့ Massachusetts ပြည်နယ်အတွင်းမှာကြောက်ခဲ့တဲ့နှစ်မုန်တိုင်းကြောင့်ပိတ်ဆို့သွားတဲ့လမ်းတွေကိုပြည်နယ်အတွင်းနေထိုင်သူတွေလမ်းလုံသားတွေရှင်းလင်းနေကြတာပါ။လမ်းရှင်းလင်းရေးအလို့သမားတူကနှင်းဖုံးနေတဲ့လက်မကြီးကိုရှင်းပြီးတပတ်ပြန်လှည့်လာရင်အဲ့ဒီလမ်းတွေပေါ်မှာနှင်းတွေပြန်ပိတ်ဖုံးသွားတဲ့အတွက်အလျင်မရောမရှင်းနိုင်ပဲဖြစ်နေရတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗ
ျ။ကောလုံးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ဒီရခိုင်ပြည်ပခန့်နယ်ဆက်နွယ်တဲ့မြန်မာတပ်မတော်ကတိုင်းမှုတယောက်အရေးယူခံထားရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခန့်နယ်ဆက်နွယ်ပြီးတော့မြန်မာတပ်မတော်ကတိုင်းမှုတအူးကိုအရေးယူထားတယ်လို့နိုင်ငံတော်တိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါရယ်။ဒီကနေ့နေ့လယ်ကနေပြည်တော်မှာရခိုင်ပြည်နယ်ဆိုင်ရာအခြေအနေတွေနဲ့ရခိုင်ပြည်နယ်ကနေရဲဆွတ်ခွာထွက်ပြေးသူများပြန်လည်စီစီဆိုင်ရာသတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောတော့တာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ဆက်နွယ်ပြီးတော့တရခန့်လို့တန်တရားရှိသူ400နီးပါးကိုလည်းဖမ်းဆီးရေးယူနေတယ်လို့ပြောပါရယ်။ဒီအကြောင်းပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရယ်
။မြန်မာအစိုးရကနိုင်ငံသားရေးပြန်ကြားရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့ပြန်လည်နေရာချထားရေးတို့ဘက်ကတာဝန်ရှိသူတွေဟာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာတွေကိုဖိတ်ကြားပြီးရခိုင်ပြည်နယ်ဆိုင်ရာချိန်နေများနဲ့ရခိုင်ပြည်နယ်မှာပြန်လည်စွန့်ခွာသူများပြန်လည်စစ်စစ်ရေးဆိုင်ရာသတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေနဲ့ဆက်နွယ်ပြီးတိုက်မှုတအုပ်ကိုအစိုးရဘက်ကအရေးယူထားတယ်လို့သတင်းထောက်တွေရဲ့မေးခွန်းကိုနိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြန်လည်ဖြေကြားခဲ့ပါတယ်
။တမတော်ကဆိုရင်တိုင်းမှုအဆင့်ထိအရေးယူပါတယ်။ရှင်းတပ်ဖွဲ့ရဆိုရင်ရင်းမှုချုပ်တအုပ်ပေါ့နော်အရေးယူထားတယ်။ကျန်တဲ့တာဝန်ရှိတဲ့လူတွေဆင့်ဆင့်လဲရဲလုံးလုံးလုံးကြီးကဆက်ဆင်းနေတယ်။တမရောကထုတ်ပြန်ထားတဲ့အတိုင်းတိုင်းမှုတူကတသက်နောက်အရာရှိ၄ဦးပါတယ်အင်းတဲ့ကိစ္စမှာ။အဲ့မှာရဲတပ်ဖွဲ့ကဖော်ထုတ်ရရှိရရဲတပ်ဖွဲ့က၂ဦးပါတယ်။အခြားသား၃ဦးရှိတယ်။ပေါ်ပေါက်တယ်။၁ဦးကဖမ်းဆီးရမိတယ်။၂ဦးကတရားခံပြီးထွက်ပြေးနေတယ်အင်းတဲ့ကိစ္စ
။ဒါပြင်ရခိုင်ပြည်ပခမှာပါဝင်ပတ်သက်တယ်လို့ယူဆရတဲ့အယောက်၄၀၀နီးပါးကိုအာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူထားကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ကာလအတွင်းမှာအကြမ်းဖက်မှုပေါင်း200ကျော်ရှိခဲ့တယ်လို့လည်းဆိုပါတယ်။အကြမ်းဖက်မှုနဲ့သက်ဆိုင်ခြင်းမရှိတာကြောင်းအယောက်30နီးပါးကိုပြန်လည်ဆီလွတ်ခဲ့တယ်လို့အစိုးရကတော့ဆိုပါတယ်။လက်တလုံးမှာမြန်မာအစိုးရဘက်ကလုံခြုံရေးဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့တပ်အင်အားတိုးချဲ့မှုကိုအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်မှုတွေရှိရာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကရှင်းလင်းပြောကြားရမှာတော့လုံခြုံရေးအခြေအနေအရတပ်အင်အားတိုးမြင့်ချထားပေမဲ့လက်ရှိမှာတော့တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းလိုက်ပြီးဖြစ်ကြောင်းနဲ့နေဆက်ဒေသမှာတာဝန်ထမ်းဆောင်နေတဲ့အစိုးရဝန်ထမ်းတွေကိုအကာအကွယ်ပေးဖို့အတွက်သာလိုအပ်တဲ့တပ်အင်အားကိုထားရှိထားကြောင်းပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မာအာဏာပိုင်တွေဘက်ကိုပေးလိုက်တဲ့ပြန်လည်ပေးပို့ရမယ်လူဦးရေစရင် 8,000 ကျော်ထဲမှာအကြမ်းဖက်သမား3ယောက်ပါနေတာကိုတွေ့ရှိခဲ့ကြောင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ရခိုင်ရေးမြမအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကလှုပ်ဖော်ကင်ဘတ်တွေအနေနဲ့အပြူသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်လို့ရနိုင်တဲ့ကဏ္ဍအများပြားရှိတာမို့အပြူသဘောဆောင်ချင်းကပ်ပေးကြဖို့အစိုးရဘက်ကတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုနဲ့ပတ်သက်ပြီးတဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတာနဲ့လက်ရှိလူအခွင့်အရေးချိုးဖောက်မှုတွေကိုအစိုးရကကင်တွယ်ဆောင်ရွက်နေရတဲ့ပတ်သက်ပြီးရခိုင်ပြည်နယ်အတွင်းရေးမှူးဦးတင်မောင်ဆွေကအခုလိုဖြေကြားလိုက်ပါတယ
်။မနော့ခင်အတွင်းမှာမူလလူဦးရေကတော့တသန်း 9,429 ရှိပါတယ်။လက်ရှိနေထိုင်လက်ရှိတာက 4,600 9,665 ဦးနေထိုင်လက်ရှိပြီးတော့ ည်းရဆုံးသွားတာ935,364ဦးည်းရဆုံးသွားပါတယ
် 535764
ကျွန်တော်မှာရက်ဖက်ရက်သားအေးအေးယူအမှုနေနဲ့ကျွန်တော်တို့ဒါဟိုအင်းဒီဖြစ်စင်တဲ့ပတ်သက်ပြီးတော့အေးအေးယူထားတာရှိပါတယ်3ဦးရှိပါတယ်ဒုတမှုနဲ့ပတ်သက်ပြီးအေးအေးယူထားတာ3ဦးရှိပါ
လက်ရှိပြည်내နေရာချထားရေးနဲ့ပတ်သက်လို့ကျန်းမာရေးဘက်မှအမျိုးသမီးတွေနဲ့ကလေးတငယ်တွေကိုဦးစားပေးစောင့်ရှောက်သွားဖို့စီစဉ်ထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာဘက်ကအပြုသဘောနဲ့ချစ်ကပ်ပေးဖို့ကိုအဓိကထားတောင်းဆိုသွားပြီးလူ့အခွင့်အရေးဆိုင်ရာအခြေခံစည်းမျဉ်းစည်းကမ်းနဲ့နိုင်ငံတကာဘက်ကထောက်ပြမှုတွေကိုအစိုးရဘက်ကလက်ခံထားသလိုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့တင်ပြမှုတွေအပေါ်မှာလည်းနိုင်ငံတကာဘက်ကလက်ခံနားထောင်ပေးဖို့အဓိကထားတိုက်တွန်းပြောဆိုသွားပါတယ်ရှင်
အမေကသတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှဒီဒုက္ခတဲ့ IDP စခန်းတွေတဲကအစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ရန်ကုန်ကိုပြောင်းရွှေ့နေထိုင်တဲ့သတင်းနဲ့ပတ်သက်ပြီးဆွေးနွေးတာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ် IDP စခန်းတွေတဲကအစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ကိုရန်ကုန်မြို့မှာပြောင်းရွှေ့နေရချလိုက်တဲ့အပေါ်ပြည်ခိုင်မျိုးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ကတင်သွင်းတဲ့ကန့်ကွက်အစိုးကိုမတ်လ14ရက်ဒီကနေ့မှာကျင်းပတဲ့လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတော့ဒီကမန်လူမျိုးတွေဟာငကိုရှိပြီးသားတိုင်းရင်းသားမျိုးဖြစ်တယ်လို့ NLD ပါတီအမတ်တွေကအခြေပါဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းပြည်စုံကိုတော့ကုညာဝင်းအောင်ကတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်ပြည်ထောင်စုဖြည့်ရှင်းရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်း NLD အစိုးရကလိုက်လို့နေပြီး2012ခုနှစ်ရခိုင်ပြည်ပခကြောင့်ရခိုင်ပြည်နယ်ကပြည်တွင်းတင်းရှောင် IDB စခန်းတွေမှာခိုးလုံနေကြတဲ့အစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစု55စုကိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချထားပေးမှုအပေါ်ကန့်ကွက်ကြောင်းအဆိုကိုပြည်ခိုင်မျိုးပါတီရဲ့စကိုင်းတိုင်းမင်းကင်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကတင်သွင်းခဲ့တာပါဒီအဆိုကို NLD ပါတီလွှတ်တော်အမတ်အများစုနဲ့ရခိုင်ပါတီကကိုယ်စားလှယ်တွေလည်းဆွေးနွေးခဲ့ကြပါတယ်ပြည်ခိုင်မျိုးပါတီကိုယ်စားလှယ်ကဆွဆွဲပြောဆိုနေသလိုဒီကမန်တိုင်းရင်းသားတွေကိုရန်ကုန်မှာရွှေ့ပြောင်းနေရာချထားလက်ရုံနဲ့နောက်မှမလိုလားအပ်တဲ့ပြဿနာတွေတက်လာမယ်ဆိုတဲ့ယူဆချက်မျိုးကိုလက်မခံနိုင်ဘူးလို့ဆွေးနွေးသားသူကတော့NLD ပါတီရန်ကုန်တိုင်းရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်အောင်ဖြစ်ပါတယ်
။ဒီအဆိုရှင်ကကမန်တိုင်းရင်းသား55စုပြောင်းရွှေ့တာကိုလက်ခံခြင်းအပြင်ဒါဟာ President ဖြစ်ပြီးတော့မှနောက်ထပ်ပြောင်းရွှေ့ဖို့အတွက် IDB စကန်းတွေမှာဘင်္ဂါလီတင်းကျော်ဟာတန်းစီပြီးစောင့်ဆိုင်းနေတယ်ဆိုပြီးတော့တိုင်းရင်းသားမဟုတ်တဲ့ဘင်္ဂါလီတွေနဲ့နိုင်ငံသားဖြစ်ပြီးသားတိုင်းရင်းသားလို့အတိမတ်ပြုပြီးသားဒီကမန်လူမျိုးတွေကိုအတူတူဖြစ်တယ်အောင်ခိုင်းနှိုင်းသွားတာကိုတွေ့ရပါတယ်။ဒါလက်ခံနိုင်စရာမရှိပါဘူး။ဒီမှာပြောချင်တာသေချာပြောနိုင်တာတကူရှိပါတယ်။တကယ်လို့များနိုင်ငံသားမဖြစ်သေးတဲ့ဒီဘင်္ဂါလီတသိန်းနှစ်သောင်းကျော်ဟာကမန်တိုင်းရင်းသားများနီးတူအခွင့်အရေးကိုရခဲ့ပြီးဆိုလို့ရှိရင်ဒီမှာသေချာပြောနိုင်ပါတယ်။ဒါဟာကမန်တိုင်းရင်းသားမိသားစု55စုကိုရန်ကုန်ကိုခေါ်လာလို့မဟုတ်ပါဘူး။လက်ရှိတည်ဆဲနိုင်ငံသားဥပဒေအတိုင်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဟာဖြောင်းဖြောင်းမတ်မတ်မဆောင်ရွက်လို့ရင်လည်းဖြစ်ရမယ်။တရားဥပဒေစိုးမိုးရေးရန်တရားမှာတာဝန်ရှိတဲ့သူတွေလက်စားတာတို့အကျင့်ပြက်လို့ရင်တော့လည်းဖြစ်ရမယ်။ဒီ55ကိုရွှေ့လိုက်လို့ဖြစ်တာမဟုတ်ဘူးဆိုတာကိုဒီမှာခိုင်ခိုင်မာမာဆွေးနွေးလိုပါတယ်။
NLD အစိုးရကကိုဖီအာနန်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေအတိုင်းလှုပ်ဆောင်နေတာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိခိုက်လာနိုင်ကြောင်းတပ်မတော်သားပြည်သူ့လွတ်တော်ကိုယ်စားလှယ်ဘူမှုစိုးသူကပြောပါတယ
်နိုင်ငံကပြည်အမျက်တက်တာစီရကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ခဲ့ပြီးအကြံပြုချက်ပါအတိုင်းကိုကလှုပ်ဆောင်ခဲ့တော့လဲလက်ရှိရခိုင်ပြည်နယ်ရေးကိုအကြောင်းပြုပြီးအင်အားကြီးနိုင်ငံများရဲ့ကစားပွဲတစ်ခုမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေပါလူ့ကိုယ်ရေးလူမျိုးသုံးတပ်ဖက်ချင်းနဲ့ခေါင်းစဉ်မျိုးတက်ပြီးဒီဘက်နိုင်ငံများဝင်ရောက်ဆက်ဖက်ကမိမိနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာခြင်းရခိုင်ရေးပေါ်လှုပ်ဆောင်ချက်မှောင်ရင်းမှာကမိမိနိုင်ငံရဲ့နယ်မြေအစိပ်ပိုင်းချုပ်လွတ်လပ်ဆုံးရှုံးသွားနိုင်ခြင်းလူမျိုးရေးဘာသာရေးပြည်ပကများဖြစ်ပေါ်လာနိုင်ခြင်းမိမိတို့ရဲ့မျိုးသားကြိုးစည်းပွားကိုထိခိုက်လာနိုင်တဲ့အခြေအနေရောက်ရှိလာခြင်းကြောင့်ဤတော်စုစုအနေဖြင့်ရခိုင်ပြည်နယ်ရေးဆုံးဖြတ်ချက်ချရမှာဤသူအများစုဆန္ဒကိုလည်းသိရှိလေးစားလိုက်နာ၍ဤသူအားကိုရယူပြီးနိုင်ငံတကာပြည်အများကိုရင်ဆိုင်နိုင်ရေးလှုပ်ဆောင်သင့်မှာကြောင်းသုံးသပ်ရင်းဒီကုန်းချုပ်ပါလိမ့်မယ်
2012ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းကမန်တိုင်းဒေသမိသားစုတွေရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံရတာကြောင့်လူညုံရေးအတွက်စိုးရိမ်ပြီးအိုးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့ IDP ဒုက္ခသည်စခန်းတွေမှာသူတို့နေလာခဲ့ကြတာပါ IDP စခန်းတွေကကမန်ဒုက္ခသည်တွေကိုအခုလိုရန်ကုန်မြို့မှာပြောင်းရွှေ့နေရချထားလိုက်တဲ့ NLD အစိုးရရဲ့ဆုံးဖြတ်ချက်ဟာတင့်တော်မှန်ကန်ကြောင်းကမန်မျိုးသားတွတ်တက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ငွေက VOA ကိုပြောပါတယ်
ကမန္တန်တော်တွေကစေစေစခန်းထဲမှာအနှစ်လောက်ကြာနေတဲ့အခါကျတော့ပညာရေးစီးပွားရေးကျန်းမာရေးစသဖြင့်ဆွတ်ချုံကြလာတယ်။အဲဒီပေါ်မှာစိတ်ဓာရီရလာကြတယ်။ဆိုတော့ဒီအခုလက်ရှိကြောင်းလာတဲ့အပေါ်မှာ ဒီအစိုးရကအသင့်တော်ဆုံးအနေအထားတစ်ခုကိုကျွန်တော်တို့ဆောင်ရွက်ပေးတယ်လို့ပဲကျွန်တော်မြင်ပါတယ်အသင့်တော်ဆုံးဆုံးဖြတ်ချက်အပေါ်မှာအာဒါကျွန်တော်တို့ကမန်တိုင်းရင်းသားတွေကလည်းကြိုးဆိုပါတယ်လက်ခံပါတယ်
2012ရခိုင်ပြည်ပခကြောင့်ရခိုင်မှာရှိတဲ့ကမန်တိုင်းရင်းသားတွေအားလုံး IDP ဒုက္ခသည်စခန်းတွေမှာခူးလုံလိုက်ကြတာတော့မဟုတ်ပါဘူးရခိုင်ပြည်နယ်ရံပြဲကြောက်ဖြူနယ်စစ်တွေမျိုးတွေမှာရှိတဲ့ IDP စခန်းတွေမှာကမန်တိုင်းရင်းသားဒုက္ခသည်တွေရှိကြပြီးအခုရန်ကုန်ကိုပြောင်းရွှေ့ခံရတဲ့ဆိုတဲ့ကမန်ဒုက္ခသည်တွေဟာရံပြဲ IDP ဒုက္ခသည်စခန်းတွေကအများစုဖြစ်ပါတယ်ခင်ဗျာ
ကိုကြောင့်ဝင်အောင်တက်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီမြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့နာမည်ပြောင်းဖို့ဖိအားပေးတာကဥပဒေလမ်းကြောင်းရနည်းလမ်းမှန်ကန်တာမရှိဘူးဆိုပြီးတော့ပြောကြားထားတဲ့သတင်းကိုတက်ဆက်ပေးစင်ပါတယ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဆိုတဲ့နာမည်မှာမြောက်ဦးဖြစ်စဉ်စုံစမ်းလေးလာရေးအဖွဲ့လို့ပြောင်းလဲဖို့ရခိုင်စိုးရွားကဖိအားပေးလှုပ်ဆောင်ခဲ့တာဟာဥပဒေလမ်းကြောင်းအရနည်းလမ်းမှန်ကန်ခြင်းမရှိရဲ့အကြောင်းမြောက်ဦးစုံစမ်းရေးအဖွဲ့ဝင် ANP ပါတီလွှတ်တော်အမတ်ဦးထွန်းတာစိန်ကပြောပါရယ် ANP ပါတီတွေ့မှုဦးထွန်းအောင်ကျော်ကတော့တာဝန်ရှိသူတွေအနေနဲ့မြောက်ဦးအရေးဖြစ်မှန်ပေါ်ပေါက်တဲ့အထိစုံစမ်းစစ်ဆေးသွားမှာဖြစ်တဲ့ကြောင်းပြောဆိုထားပါရယ်ဒီကြောင်းသိစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါရယ
်မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့စတင်ဖွဲ့စည်းပြီးကြတဲ့ကဒီကိစ္စနဲ့ပတ်သက်လို့ရခိုင်အစိုးရဘက်ကကန့်ကွက်ကြောင်းစာထုတ်အသိပေးခဲ့ရာကြောင်းစုံစမ်းရေးအဖွဲ့အနေနဲ့လုပ်ငန်းတွေကိုစတင်နိုင်ရေးနှောင့်နှေးနေခဲ့တာပါစုံစမ်းရေးအဖွဲ့နာမည်ပြောင်းဖို့အစိုးရရဲ့ဖိအားပေးလှုပ်ဆောင်မှုဟာနီးလမ်းမှန်ကန်ခြင်းမရှိကြောင်း AMP ပါတီကပြည်내လွှတ်တော်အမတ်ဦးထွန်းတာစင်ကပြောပါတယ်
သူတို့ကလည်းမှားတာရှိတယ်ဘာမှားတာရှိလဲဆိုတော့ကျွန်တော်တို့လွှတ်တော်ကမှားတယ်ဆိုလို့ရှိရင်အစိုးရအနေနဲ့ဒီထောင်စုခွေးဆွေးအုပ်စုပုံဆိုင်ရာအခြေခံဥပဒေခုံရုံးကိုတင်ရခုံရုံးကဒီမှာကျွန်တော်တို့လွှတ်တော်ကဒါမှနေတယ်ဒါပြင်ပါအောင်ဒါလုပ်ပါအောင်လို့သူတို့ပဲတိုက်ရိုက်ပြောပိုင်ခွင့်ရှိပါရခိုင်ပြည်နယ်အစိုးရအနေနဲ့လွှတ်တော်ကိုတိုက်ရိုက်ပြောပိုင်ခွင့်မရှိပါဘူးအဲ့လိုတိုက်ရိုက်ပြောလိုက်တယ်ဆိုတာအာလွှတ်တော်ရဲ့လုပ်ပိုင်ခွင့်ကိုဝင်ရောက်ဆွတ်ဖက်တယ်လို့ဖြစ်တယ
်ဘတူညီရဲ့ပါတီဂျွေကကိုဇလယ်ရီနဲ့စုပေါင်းဖွဲ့စည်းထားတဲ့ဒီအဖွဲ့အနေနဲ့ဖြစ်ရမှန်သိရှိနိုင်အောင်လှုံ့ဆော်သွားမယ်လို့ AMB ရခိုင်မျိုးသားပါတီရဲ့အတွင်းရေးမှူးလည်းဖြစ်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းအောင်ကျော်ကပြောပါရယ
်စုံစမ်းစစ်ဆေးအဖွဲ့ဆိုပြီးတော့နာမည်ပေးတာပေါ့အဲ့ဒါကိုဒီနယ်အစိုးရကအဲ့ဒီနာမည်ကိုသဘောမချဘူးခင်ဗျာကျွန်တော်တို့သိထားတာသူတို့ကအဲ့ဒီစစ်ဆေးဆိုတာကိုထုတ်ပြီးတော့ဟိုလစ်လာစုံစမ်းရေးအဖွဲ့ဆိုပြီးတော့ဖွဲ့ခိုင်းတယ်အဲ့တော့ဘာဖြစ်ဖြစ်ပေါ့ကျွန်တော်တို့ရခိုင်ပြည်နယ်လွတ်တော်ကဟိုရခိုင်မျိုးသားပါတီကလွတ်တော်ကိုယ်စားလှယ်ဒီလက်ပါတယ်တခြားလွတ်တော်ကိုယ်စားလှယ်ဒီလက်ပါတယ်အဲ့ဒီတော့မြောက်ဦးဖြစ်စင်မှာကျွန်တော်တို့ကလစ်လာစုံစမ်းရဖို့ပဲဖြစ်ဖြစ်စစ်ဆေးရဖို့ပဲဖြစ်ဖြစ်အဲ့ဒီအကြောင်းအရာကိုကျွန်တော်တို့သိရှိထားဖို့လိုအပ်တယ
်မြန်မာနိုင်ငံအတွင်းမကြသေးခင်ကဖြစ်ပျက်ခဲ့တဲ့လက်ဘရောင်းတောင်ကျင်းကြီးစီမံကိန်းဆန္ဒပြသူတွေပေါ်အကြမ်းဖက်ဖြိုခွင်းမှုစစ်တွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဖြိုခွင်းမှုစတဲ့ပြည်ပခါတွေပေါ်အစိုးရရဲ့ကင်တွယ်ဖြစ်ရှင်းမှုနဲ့နှိုင်းယှဉ်ရင်မြောက်ဦးဆန္ဒပြမှုမှာကင်တွယ်ဖြစ်ရှင်းပုံဟာဒေသခံတွေအတွက်ကြီးမားတဲ့ထိခိုက်ဆုံးရှုံးမှုဖြစ်တယ်လို့ဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့မှာ9ယောက်တော့ဖြစ်တယ်ဆိုတာတော်တော်ကြီးကိုထိခိုက်နေတာမျိုးရှိတယ်ဆုံးရှုံးမှုရှိတယ်အဲ့တော့ဒီလိုအဖြစ်ပြက်မျိုးကြီးနောက်တော့မဖြစ်ဖို့အတွက်တောင်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရောစီစဉ်မှုအနေနဲ့ရောဒီလိုဝန်ထမ်းကြီးခွဲကြကောင်းတဲ့အနေအထားရင်းနဲ့နောက်ထပ်မဖြစ်ဖို့ကျွန်တော်တို့စိတ်ဆန္ဒယူဖို့လိုတယ
်လက်ဘရောင်းတော်ကြီးနီစီမံကိန်းဆန္ဒပြသူတွေကိုနှိမ်နှင်းစဉ်ကလူတဦးသာတိတ်ဆုံးခဲ့ပြီးစစ်တွေဖြစ်စဉ်မှာတော့တယောက်မှမသေးခဲ့ပါဘူးဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီ16ရက်ကမြောက်ဦးမြို့ကဆန္ဒပြသူတွေကိုနှိမ်နှင်းတဲ့နေရာမှာတော့လူ9ယောက်တိတ်ဆုံးခဲ့ပြီး12ယောက်ဒဏ်ရာရရှိခဲ့ပါတယ်ဒါကြောင့်လေမြောက်ဦးဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်ပြည်သူတွေအနေနဲ့ဖြစ်ရမှန်ပေါ်ပေါက်အောင်စုံစမ်းစစ်ဆေးဖို့လိုလားနေကြတာဖြစ်ပါတယ်
။ကုစော်ထက်သတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှတော့ဒီကနေ့မှကွယ်လွန်သွားတဲ့ကမ္ဘာကျော်ယူပဗေဒပညာရှင်စတီဗင်ဟော့ကင်းရဲ့ကောင်းကျိုးပြုလှူဆောင်မှုတွေကြောင့်ဆွေးနွေးထားတာကိုတင်ဆက်ပေးကြပါမယ်။စကြဝဠာရဲ့အစနဲ့တွင်းနယ်ကြီးတွေလိုအာကာသရဲ့နည်းနည်းစမ်းတယ်မှုတွေကိုလေးလာစူးစမ်းခဲ့တဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှယူပဗေဒပညာရှင်စတီဗင်ဟော့ကင်းဒီကနေ့မှပဲကွယ်လွန်သွားပါတယ်။သိပ္ပံလောကအတွက်သူဘလို့ကောင်းကျိုးပြုခဲ့ပါသလဲ။သူနဲ့ပတ်သက်လို့အားကျလေးလာစရာတွေပါရှိပါလဲဆိုတာကို Southern Mississippi University ကမြန်မာယူပဗေဒပညာရှင်ဒေါက်တာခင်မမောင်ကိုကိုသားညုံဦးကဆက်သွယ်မေးမြန်းထားပါတယ်။
အခုဒီစတီဗင်ဟော့ကင်းကမနေ့ကကွယ်လွန်သွားပါတယ်သူနဲ့ပတ်သက်လို့ legacy ပေါ့နော်ပြောမယ်ဆိုရင်မှမရဆရာမဘာတွေများရှိပါလဲခင်ဗ
ျသိပ္ပံပညာမှာတော့ဒီသူလုပ်ခဲ့တဲ့ဘာသာရပ်ကတော့ဘာခေါ်လဲဆိုတော့ cosmology ပေါ့ theoretical cosmology ဆိုတော့ဒီစကြဝဠာကြီးဘယ်လိုစတယ်လဲဘာတွေဖြစ်တယ်လဲဘာကြောင့်ဒါတွေဖြစ်တယ်လဲဘာတွေရှိနေတယ်လဲဆိုတော့သူကလေ့လာတာပေါ့ ဆိုတော့အဲ့ဒီမှာအရေးကြီးဆုံးတစ်ခုသူတွေ့ခဲ့တာကတော့ဒီ Hawking radiation ဆိုတာဒီ black hole ပေါ်လीเนาะဒီ twin net တွေကနေဘလို့လုတ်ပြီးတော့ဒီ radiation တွေထွက်တယ်ဆိုတော့သူကရှင်းပြခဲ့တာ
ဟုတ်
နောက်ပြီးတော့ဒီပြင်သူဒီပြင်သိပ်မပြေချာရှင်းနေတွဲပြီးလုတ်ခဲ့တဲ့ဒီရမ်လေးဟိုနေရာမာတွေအများကြီးရှိပါတယ်
။သူနဲ့ပတ်သက်လို့ကပြောမယ်ဆိုရင်တော့ဒီသိပ္ပံပညာရဆိုင်ရာလေးလာနေကြတဲ့လူငယ်တွေအတွက်ကအားကျစရာလိုဖြစ်နေတယ်။အဲ့တော့ဒါအပြင်လူမှုအဖွဲ့အစည်းအတွက်ကသူအနေနဲ့အကျိုးပြုခဲ့တာဘာတွေများတွေ့မိလဲခင်ဗျ
။သူအကြောင်းကလူတိုင်းသိတာပို့ပြီးလူကြီးများသွားတာသူ့မှာဒီအသက်20လောက်ကလေးကဒီ motor neuron disease ရာ Lugeric disease ကအကျော်ကြီးတဖြည်းဖြည်းတေပြီးတော့လူကလှုပ်လို့မရတော့ဖြစ်သွားတဲ့အခြေအနေပေါ့နော်။အဲ့ဒီယောဂါရှိရဲ့သားတဲ့ကူကသူကစူးစမ်းပန်းစားနဲ့သူကလုပ်ရတာဆိုတော့သူကလက်ကလည်းရေးလို့မရဘူးဆိုတော့သူတွတ်တဲ့ချက်တည်းများအကုန်လုံးကသူကခေါင်းထဲကနေတွေ့ရတာနော်ဆိုတော့ဒါတုံးတယုံစိတ်တတ်တယ်မရဘူးအဲ့တော့ဒီလိုသူတယောက်တည်းကလည်းတွေ့ရုံနဲ့မကဘူးသူကចောင်းသားလေပါရဂူចောင်းသား39ယောက်သူထုတ်လုပ်ခဲ့တယ်နော်ပါရဂူចောင်းသားတစ်ခုတယောက်ကိုဘွေးရဖို့လှုပ်ပေးဖို့ဆိုတော့လိုတာပေါ့ဒီအလုံးလုံးတွေမကဘူးသူကဒီလူတွေနဲ့လေအတွေ့အထိအပြည့်အစုံရှိတယ်ဥပမာ TV program တွေမှာပါတယ်တော့ရုပ်ရှင်တွေမှာသူဟာတာအနေနဲ့ဝင်လုပ်တယ်ဥပမာနာမည်ကြီး Star Trek Next Generation မှာတော့သူကသူ့အနေနဲ့သူပြန်ပြီးတော့ပါလိုက်တယ်နော
် Einstein တို့ကသူ့ရဲ့တွေ့ရှိချက်တွေကနောက်ပိုင်းသုတေသနပြုချက်တွေနောက်ပိုင်းလေ့လာလူတွေအတွက်အများကြီးထပ်ချန်ထားခဲ့တယ် Hawking မှာကသူ့ရဲ့တွေ့ရှိချက်တွေကဘာတွေများလေ့လာစရာတွေကြံပါသေးလဲခင်ဗျ
အဲအများကြီးရှိပါတယ်ဥပမာဆိုတော့သူရဲ့ဒီ Hawking radiation ကိုသုံးပြီးတော့လူတွေကဘာလို့ဖြစ်ကြည့်နေကြလဲဆိုတော့ extra dimension ဆိုတာကိုကြည့်ဥပမာဆိုတော့ဗျာကျွန်တော်ဆိုလို့ရှိရင်အထက်အောက်တောင်မြောက်အရှေ့အနောက်ပေါ့လေနော်အရက်ဘယ်လိုပြောမလဲအရက်ရှေ့မြေတာပေါ့ဟာလားဆိုတော့ dimension သုံးခုရှိတယ်ပေါ့ဆိုလို့ရှိရင် Einstein အနေနဲ့တော့ကျတော့သူတို့ကဘာထည့်လိုက်လဲဆိုတော့အချိန်ဆိုတာကိုထည့်လိုက်တော့dimension 4ခုဖြစ်သွားတာပေါ့နော် space မှာရှိတဲ့အဖတ်တစ်ခုကိုတိုက်တာပေါ့ဆိုရင်တိုက်တာမှုအတွက်4ခုလိုတာပေါ့နောက်ပိုင်းအခု theory တွေပေါ်လာတာဘာလဲဆိုတော့ extra dimensions ဆိုတာပေါ်လာတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒီအပြင်ကိုနောက်ထပ် dimension တွေရှိနိုင်သေးတယ်ဉာဏ်ရှိတဲ့စဉ်းစားကြည့်ုံနဲ့တော့တော်ုံနဲ့တော့မရဘူးပေါ့အဲ့တော့အဲ့လိုမျိုးတွေကိုဘယ်လိုတွေးနိုင်မလဲဆိုလို့ရှိရင် Hawking radiation ကိုသုံးပြီးတော့တွေးနိုင်ပါတယ်နော်အဲ့တော့အဲ့လိုမျိုးတွေကိုတွေးဖို့လဲအခုဒီဟိုယူရိုမှာရှိတဲ့ဒီဟို particle accelerator တွေပါလေသူတို့အဲ့လိုမျိုးတွေကိုစမ်းသပ်နေကြတယ်တွေ့တော့မတွေ့သေးဘူးပေါ့လေ
အခုလို့ဒီ Stephen Hawking အနေနဲ့သူ့မှာမူရင်းပေါ့နော်ဒီမတန်ဆွမ်းမှုအားနည်းချက်မတန်ဆွမ်းမှုအားနည်းချက်ရှိတယ်ဒါပေမဲ့လည်းတကယ်ကိုသိပ္ပံပညာကြီးကထူးချွန်ထက်မြက်လောက်အောင်လို့ဘလို့လေ့လာမှုတွေဘလို့ကြိုးပမ်းမှုတွေနဲ့သူ့ဘဝကိုဘလို့ကျော်လွှားခဲ့တယ်လဲခင်ဗ
ျသူကတော့ဟိုလင်းပေါ့လေ theory ပညာရှင်ပေါ့ဘာလို့တလဲဆိုလို့ရှိရင်အများသောအဖြစ်ကတော့ time ကနန်းတွေ့ရတာပေါ့တစ်ချိန်လုံးတော့စဉ်းစားနေရတာဒီလူများတွေလုပ်ထားတဲ့ theory ကမှန်လားမှားလားလဲ mathematics ကကိုကပြန်ပြီး check လုပ်ရတယ်ပြန်ပြီးစစ်ဆေးရတယ်နောက်တစ်ခါကိုကအဲ့ဒီပုံမှာတစ်ခါထပ်ပြီးတော့ဘလို့ထပ်ပြီးလုပ်ရမလဲဆိုတော့လေအစ်စ်တစ်ခုကိုကိုကစဉ်းစားရတယ်စဉ်းစားပြီးလို့ရှိရင်ကိုစဉ်းစားရတာမှန်မမှန်လဲပြန်ပြီးတွက်နိုင်တဲ့အခြေအချင်းရှိရတယ်အဲ့လိုလုပ်ဖို့ဆိုတာအကုန်လုံးကိုကိုကတစ်ခါခဏနဲ့ချတွေ့ရတာအမှန်တော့ကျွန်တော်တို့ဗမာလူငယ်တွေအတွက်ပြောမယ်ဆိုလို့ရှိရင်တော့တော့အကုန်လုံးတစ်ခါလေချက်ကြည့်ရေးချက်တလို့အာဂုံဆောင်တလို့မဖြစ်ဘူးစဉ်းစားတတ်ဖို့အလို့အရေးကြီးတယ်ဆောက်ဒါသူ့စီရည်နမူနာယူလို့ကောင်းတာပေါ့နော
်ယူပပိတာပညာရှင် Stephen Hawking ကျောင်းကိုကိုသားညုံကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ် view ကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းအစီအစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်ဖြင့်အပတ်စဉ်အားကစားကဏ္ဍတို့ကလည်းဓာတ်ဆင်ကြမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်မတ်လ14ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရင်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ဖြင့်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့ R2P နဲ့ ICC တို့အလားအလာအပိုင်းနှစ်ကောင်းစဉ်နဲ့
ဟုတ်ကဲ့ဥပဒေအကြောင်းအရကျွန်တော်ရှင်းပြပါမယ်။နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့မှenforcement ကမတူပါဘူးတချို့ပါပါရှိတဲ့လူတွေအာဏာရှိတဲ့လူတွေငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်ရုရှားဖြစ်ဖြစ်ပေါင်းများစွာ
ပေါမောက်ခဖြစ်ထမ်းဆောင်ခဲ့တဲ့သူလည်းဖြစ်တဲ့ဒေါက်တာမြင့်စံခုလိုဆွေးနွေးသွားတာကိုဥတော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ဒီဒုတိယပိုင်းကဏ္ဍမှာတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်အပတ်စဉ်အားစားကဏ္ဍအစတွေကိုလည်းတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့စီဂျိုသွေးဂျိုယောဂသည်တွေတတိထားတဲ့ချက်ကိုတင်ဆက်ပေးကြပါမယ်။စီဂျိုသွေးဂျိုယောဂသည်တွေကခြေောက်နဲ့ပတ်သက်တဲ့ပြဿနာတွေကြုံတွေ့ရလေရှိတဲ့အတွက်ဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းကိုဒေါက်တာတန်စောကဆွေးနွေးတင်ဆက်ထားပါရရှင
်။အသာရှိယောဂတစ်ခုဖြစ်တဲ့စီဂျိုသွေးဂျိုယောဂဝိညာဉ်ရှင်တွေဟာသွေးရင်းတကြားတဲ့ပမာဏကိုစနစ်တကျထိမ့်သိမ့်မှုမပြုလုပ်ခဲ့ဘူးဆိုရင်နှလုံးကြောက်ကက်မျက်စိနဲ့ခြေထောက်တွေမှာပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဖြစ်ပေါ်စေနိုင်ပါတယ်။စီဂျိုသွေးဂျိုကြောင့်ဖြစ်တဲ့နောက်ဆက်တွဲယောဂါတွေထဲမှာ60ရာခိုင်နှုန်းကျော်ဟာခြေထောက်နဲ့ဆိုင်တဲ့ယောဂါတွေဖြစ်နေတာကြောင့်စီဂျိုသွေးဂျိုဝေနာရှင်တွေအနေနဲ့ခြေထောက်ကျန်းမာရေးကိုအထူးဂရုပြုဖို့လိုတယ်လို့စေတက္ကသိုလ်တက်ရန်ကုန်ပြည်သူ့ဆေးရုံကြီးစီဂျိုနဲ့ဟော်မုန်းယောဂါကုသရေးဌာနမှပေါမောက်ခဌာနမှဖြစ်သူဒေါက်တာဒေါခင်စောတန်းကပြောပါတယ်
။အဲ့တော့ဒီစီဂျိုယောဂါကြောင့်မလို့ခြေထောက်နောက်ဆက်တွဲတဲမှာပေါ့နှလုံးထည့်ရဲ့ကြောက်ကတ်ထည့်ရဲ့ခြေောက်ထည့်နိုင်တယ်မျက်စိထည့်နိုင်တယ်ဒါတွေအများကြီးပဲအဲ့ထက်မှာခြေောက်ထည့်ရဲ့ရာဂိုင်နှုန်းอ่ะဆိုလို့ရှိရင်ဆရာမ65ရာဂိုင်နှုန်းထည့်ဆရာ16ရာဂိုင်နှုန်းကလည်း66ရာဂိုင်နှုန်းထည့်ကိုဆရာမတို့ကခြေောက်ပြဿနာဖြစ်နိုင်တယ်ဆိုးဝါးဆိုးဝါးပဲထည့်လဲဆိုရင်ခြေောက်ဖျက်ပြရတဲ့ထည့်ဖြစ်နိုင်တယ်ဟောဖျက်ပြတာဒီ injury ရလို့ accident ဖြစ်လို့ဖြစ်တာမဟုတ်ဘဲနဲ့ခြေောက်ဖျက်ပြရတဲ့လူတွေတဲမှာ non traumatic amputation ခေါ်ရဲအဲ့ထက်မှာ85ရာဂိုင်နှုန်းอ่ะဆိုလို့ရှိရင်ဆရာမတို့ဒီစီဂျိုယောဂါတွေကြောင့်ဖြစ်ရတာဖြစ်နေတယ်
စီဂျိုသွေးဂျိုယောဂါကြောင့်အောင်ကျော်တွေထိခိုက်ပျက်စီးလာတဲ့အခါမှာပူရာနာရာတွေနဲ့ထိခိုက်ဒဏ်ရာရတာတွေကိုသိရှိခံစားမှုတွေရောနေလာပါတယ်။ခြေထောက်အနာဖြစ်တာကိုအတိနောက်ကြတဲ့စီဂျိုသွေးဂျိုဝေနာရှင်တွေအနေနဲ့အနာကျက်အောင်လားနဲ့ခြေပြီးကုသရလေးရှိပါတယ်။ယောဂါပြင်းထန်တဲ့သူတွေမှာခြေထောက်ဖျက်ရတဲ့အထိအခြေအနေဆွေးရသွားနိုင်တာကြောင့်စီဂျိုသွေးဂျိုဝေနာရှင်တွေအနေနဲ့ခြေထောက်ကျန်းမာရေးကိုကူးစိုက်တင်တယ်လို့စီဂျိုနဲ့ဟော်မုန်းဆိုင်ရာအထူးဆရာဝန်ကြီးဖြစ်သူဘောမောက်ခဒေါက်တာဒေါ်တန်နန်းအေးကပြောပါတယ်။
ဟုတ်ဆက်တွဲပေါ့နော်ပထမအဆင့်ကတော့ဒီ septicemia နဲ့အသက်ကုန်ဆုံးခြင်းဒုတိယအဆင့်ကတော့ခြေထောက်ကုန်ဆုံးခြေထောက်ကျုံရှုံးရခြင်းပေါ့နော်ဒီနှစ်ခုကအဆိုးရွားဆုံးဖြစ်ပါတယ်ထို့ပြင်ဒါတတိယကတော့ငွေကုန်ခြင်းပေါ့နော်ငွေကုန်ခြင်းကတော့ဒီစီးတို့အနာတစ်ခုကကျက်ဖို့ကတစ်ခါတလေ6လတို့တစ်နှစ်တို့ကြာပါတယ်အဲ့ခါကျပိုးသက်စေးရေကုန်ကြစေးတွေအများကြီးကြာပါတယ်နော်အနာဆေးထည့်ရတာတို့နော်အနာအတွဲကြောင့်နော်လှုပ်အားဆုံးရှုံးရတာနဲ့ဆိုရင်ဆုံးရှုံးရခြင်းပေါင်းများစွာအများကုံဆုံးရတဲ့အပြင်ကိုယ့်ရဲ့ဝင်ငွေလည်းဆုံးရှုံးနေပေါင်းလိုက်လို့ရှိရင်အများကြီးကုန်ပါတယ်နော်ဒါကြောင့်ဒါခြေထောက်နဲ့ပတ်သက်ရင်တော့ကျမတို့တစ်ခါတလေနော်လူနာတွေကိုပြောပါတယ်ဒါကတော့နော်ဒါတထေးယောဂါလိုပဲနော်တထေးလိုပဲပတ်စံအများကြီးသုံးရတဲ့ကုန်နေနော်ဒီအတွက်ကြောင့်ခြေထောက်ကိုမဖြစ်အောင်ကာကွယ်ပါလို့ကျမတို့အများအမ်းပြောကြားလိုပါတယ်
ခြေထောက်နဲ့ပတ်သက်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကြိုတင်ကာကွယ်ထားနိုင်မှုနဲ့ထိရောက်တဲ့ကုသမှုတွေပြုလုပ်ပေးနိုင်မှုအတွက် Diabetic Foot Cleaning လို့ခေါ်တဲ့ဆီးကျိုသွေးကျိုလူနာခြေထောက်ပြုဆောင်ရှောက်ရေးဆေးကန်တွေကိုလိုအပ်နေပါတယ်။မြန်မာနိုင်ငံရဲ့စစ်တပ်ကတို့၃ခုမှာ Diabetic Foot Clinic တွေဖွင့်လှစ်ပေးထားပြီးဆီးကျိုသွေးကျိုလူနာတွေအတွက်ခြေထောက်နဲ့ပတ်သက်တဲ့ပြုစုဆောင်ရှောက်မှုတွေနဲ့အသိပညာပေးမှုတွေကိုတိုးချဲ့လှုပ်ဆောင်လျက်ရှိတယ်လို့ပါမောက်ခဒေါက်တာဒေါခင်စောတန်းကပြောပါတယ်
။ဒီတက္ကသိုလ်၃ခုမှာစစ်တပ်ကတို့၁ရန်ကုန်စစ်တပ်ကတို့၂ရန်ကုန်စစ်တပ်ကတို့မင်္ဂလာပေါ့ဒီ၃ခုမှာဆိုရင်ကျမတို့ကဒီ2019ကစပြီးတော့စီဂျိုနဲ့နှင်းရွယ်တဲ့ဒီခြေရောက်ပြဿနာတွေကိုကြည့်ရ Diabetic Foot Clinic ဆိုတာစပြီးဖွင့်ပါတယ်အဲ့လိုဖွင့်ဖြစ်တဲ့ခါကလည်းအရင်တော့ကိုယ်တိုင်တစ်ပိုင်းကခြေရောက်ကလေးဆက်ဆေးပေးရရှိရင်စဖွင့်ဖြစ်တာကလည်းစီတူနှစ်ကဲပမောက်ခစီဂျိုဌာနရဲ့ပမောက်ခဆရာဥပုပ္ပောကဒီ World Diabetes Foundation နဲ့သူ link လုပ်လိုက်ပြီးတော့ဆရာမတို့သူကထောက်ပံ့ပေးတယ် ဒီ food နဲ့ပတ်သက်တဲ့ activity ကိုကြည်ကြဲပြတ်လုပ်နိုင်ဖို့အတွက်ပေါ့အဲ့တော့သူကကျွန်မတို့ဆေး၃ချောင်းလုံးမှာ food clinic ဖွင့်ပြီးတော့ပိုပြီးကြည်ပြတ်လုပ်နိုင်ဖို့ဆို distribute လုပ်လိုက်တာပေါ့နော်
စီကျုပ်သေးကျုပ်ဝေနာရှင်တွေအနေနဲ့ခြေထောက်နဲ့ပတ်သက်တဲ့နောက်ဆက်တဲ့ဆွေးကျုပ်တွေကိုဖြစ်ပေါ်ခံစားရတာဟာစီကျုပ်သေးကျုပ်ယောဂဆိုင်ရာအသိပညာဘုဒ္ဓတွေကိုလက်လန်းမမီခဲ့လို့ဖြစ်ပါတယ် Diabetic Food Clinic လေးတွေတဖြည်းဖြည်းများလာခဲ့မယ်ဆိုရင်ခြေထောက်နဲ့ပတ်သက်တဲ့နောက်ဆက်တဲ့ဆွေးကျုပ်တွေဖြစ်ပေါ်မှုတွေဟာတဖြည်းဖြည်းညွန်နေတော့မှာဖြစ်တယ်လို့ပေါမောက်ခဒေါက်တာဒေါက်တန်နေအေးကပြောပါတယ်နော
်ခြေထောက်မဖြစ်အောင်ကာကွယ်လို့ရပါတယ်နော်ဘယ်လိုရလဲဆိုတော့စီကျုပ်ထိမ့်သိမ့်မယ်ပေါ့နော်စီကျုပ်ထိမ့်သိမ့်ထားမယ်အကောင်းဆုံးဖြစ်အောင်ထိမ့်သိမ့်ထားမယ်ဒုတိယကတော့ဒီထုံနေမှလည်းမသိတဲ့ခြေတော့ကိုစစ်ဆေးခြင်းပေါ့နော်ကျမတို့အခုဆိုလို့ရှိရင်အခုစီကျုစင်တာတွေနော်ဆေးရုံတွေမှာလည်းအခုစီကျုဌာနတွေမှာဆိုလို့ရှိရင်ပြပလုံနာဌာနမှာခြေတော့ထုံခြင်းမထုံခြင်းကိုစမ်းသပ်ပေးတာဖြစ်ပါတယ်အခုခြေတော့ဌာနတွေမှာဆိုလို့ဟိုစမ်းသပ်ပေးခြင်းအဖြစ်ဆိုခြေတော့ထုံလားသွေးကြောကောင်းလားအဲ့ဒီနှစ်ခုစမ်းသပ်ပေးရုံနဲ့ပဲသူတို့ကိုတတိပေးခြင်းပေါ့ warning ပေါ့နော်တတိပေးခြင်းစာရန်တွေပေါ့စာရွက်တွေကို pamphlet လေးတွေဝေပြီးတော့တိပေးပါတယ်နော်သူတို့ပညာပေးခြင်းနဲ့ပြောပါတယ်เนาะလိုအပ်တဲ့ကာကွယ်ခြင်းတွေလုပ်ပါတယ
်ခြေထောက်နဲ့ပတ်သက်တဲ့ပြဿနာတွေဟာစီးကျုပ်သေးကျုပ်ဝေးနာရှင်အများစုမှာကြုံတွေ့ရလေရှိတဲ့နောက်ဆက်တဲ့ဆူးကျုပ်တွေဖြစ်တာကြောင့်ကျွတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါထတာတန်ဆောဆွေးနွေးတင်ဆက်ထားတဲ့အပတ်စဉ်မြန်မာလူတွေကျမ်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်ဖီယိုကနေခုလိုထုတ်လွှင့်နေတဲ့ Radio Season တွေပါဝင်ရုပ်မြင်သံကြား Season တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bunmis.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းမှာတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒါအပြင် VOA ရုပ်မြင်သံကြား Season တွေကိုည9:00နာရီမှာ87.7 ကလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတစ်ခါမှာတော့ R2P နဲ့ ICC ရဲ့အလားအလာအပိုင်းနှစ်ခေါင်းစဉ်နဲ့ဥကြုံစံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။အဲ့ဒါမကြိုင်ခင်တော့အခုကျမတို့ဒီ VOA Season တွေကိုစာသားနဲ့ရယူခြင်းနဲ့ဆိုရင်တော့ VOA အီးမေးလ်လိပ်စာဖြစ်တဲ့ bunmis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
ဒီကနေ့ပရူးနဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ဥကြောစံသားရဲ့မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကအာဏာရှိသူတချို့ကို ICC လို့ခေါ်တဲ့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးမှာတင်ပြီးတော့စစ်ဆေးရေးယူနိုင်မဲ့အလားအလာမရှိဘူးလို့နိုင်ငံတကာဥပဒေနဲ့လူ့ခွင့်ရေးဥပဒေပါရဂူဒေါက်တာမြင့်စံကသုံးသပ်လိုက်ပါတယ်။ပမောက်ခဒေါက်တာမြင့်စံနဲ့ဥကြောစံသားတို့ဆွေးနွေးသုံးသပ်ထားတာကိုဥစံကြစားရဲ့မြန်မာပြည်သုံးသက်ချက်မှာနားဆင်ကြပါရှင်။
နောက်တစ်ခုကမြန်မာနိုင်ငံခေါင်းဆောင်တချို့ကိုတာဝန်ရှိတဲ့လူတချို့ကို International Criminal Court ကိုနိုင်ငံတကာပြည်မှုဆိုင်ရာတရားရုံးသို့မဟုတ်ရာဇဝမှုဆိုင်ရာတရားရုံးကိုတင်ဖို့ဆိုပြီးတော့လည်းပဲတချို့ကလော်ဘီလုပ်တယ်ဆိုတာလည်းကြားပါရတယ်။အဲ့ဒီကိစ္စကိုလည်းပြည်သူတွေသိရင်ကြပါလိမ့်မယ်ဆရာဥပဒေကြောင့်ရတစ်ချက်ပြောပြပါဘယ်လိုအခြေအနေမှာဖြစ်နိုင်တယ်လဲတချို့နိုင်ငံတွေမှာကြတော့ကင်ညာတို့ဘာတို့မှဟိုဥရုတုကင်ညာတက်ကိုလည်းတင်တာပဲဒါပေမဲ့ဘာမှမဖြစ်ပါလားဆရာအဲ့ဒါမျိုးလည်းကျွန်တော်စဉ်းစားမိတယ်
ဟုတ်ကဲ့ဥပဒေကြောင်းရကျွန်တော်ရှင်းပြပါမယ်။နံပါတ်1ကအပြည်ပြည်ဆိုင်ရာဥပဒေဆိုတာပြည်တွင်းဥပဒေနဲ့မတူပါဘူး။ပြည်တွင်းဥပဒေမှာတော့မှ enforcement ကမတူပါဘူး။တချို့ပါပါရှိတဲ့လူတွေ၊အာဏာရှိတဲ့လူတွေ၊ငွေရှိတဲ့လူတွေကိုအမေရိကန်ဖြစ်ဖြစ်၊ရုရှားဖြစ်ဖြစ်၊လာအိုဖြစ်ဖြစ်အမဲနဲ့အများတော့ပဇက်က rule of law ဘယ်လိုပင်ပြောဆိုတော့လဲတူညီသွားမှာဖြစ်ဘူး။အဲ့တော့အပြည်ပြည်ဆိုင်ရာဥပဒေမှာဟို enforceable ဆိုတာ mechanism နော်အကောင့်တွေပေါ်ဖို့အရေးကြီးဖို့ mechanism မှာဒီတဲ့ဥပဒေတွေပို့ပြီးတော့ ရှုပ်ထွေးပါတယ်ရှုပ်ထွေးခက်ခဲပါတယ်ဘာဖြစ်လို့လဲဆိုတော့ခုန ICC International PD ဆိုင်ရာရာဇဝတ်ရုံးဆိုတာ2003ခုနှစ်ကမှပေါ်ပေါက်လာတာဗာနောက်ပြီးတော့အပီပီဆိုင်ရာရာဇဝတ်ရုံးဥပဒေကအပီပီဆိုင်ရာရာဇဝတ်ရုံး statute ဥပဒေကိုလက်မှတ်ရေးထိုးမှပါလင်းအဲ့ဒီရမရေးထိုးတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဒါမှမဟုတ်အဲ့ဒီနိုင်ငံရဲ့စစ်သားတွေဒါမှမဟုတ်စစ်ဘုချုပ်တွေကိုအရေးယူနိုင်တာဖြစ်ပါတယ်မြန်မာနိုင်ငံဟာအဲ့ဒီဟို International Criminal Court Statute ကိုလုံးဝလက်မထိုးခြင်းမရှိပါဘူးလက်မလည်းထိုးမှမဟုတ်ပါဘူးဥက္ကဋ္ဌသာအလုံးလုံးတွေအမေရိကန်နိုင်ငံကလည်းမထိုးပါဘူးတရုတ်ကလည်းမထိုးပါဘူးကျွန်တော်အမှန်မှန်မဟုတ်ဆိုရင်ရုရှားကလည်းမထိုးပါဘူးအိန္ဒိယကလည်းမထိုးပါဘူးအစ္စရေးကလည်းမထိုးပါဘူးဟုတ်တော့လေလုံးဂျုံရေးကောင်စီက refer လုပ်ရင်တော့မထိုးတော့လေ indictment လို့ခေါ်တဲ့အရေးယူမှုတစ်ခုဖြစ်နိုင်တယ်အဲ့ဒါကျွန်တော်သိတဲ့တရားဥပမာတော့ရှိပါလိမ့်မယ်ကျွန်တော်ဦးကျော်ကန်တာကကင်ညာပြောသွားလိုက်ကင်ညာဦးကျွန်တော်သိမသိဘူးကျွန်တော်သိတာက South Sudan လို့ခေါ်တဲ့ဟုတ် Sudan
South Sudan ဟုတ်ကဲ့ Omar Besha ဟုတ်ကဲ
့ Omar Besha Omar Besha ဟာကျွန်တော်သိသလောက်ဆိုရင် Sudan နိုင်ငံဟာ International Criminal Court Statute ကိုမထိုးထားဘူးသို့တော်လေအဲ့ဒီ international criminal court တဲ့ prosecutor အဓိကဆွဲကြဘာမှလို့ပြောရင်တော့ဆွဲကြကအာဂျင်တီးနားနိုင်ငံဟာပါသူကဒီမောင်ဟာ crime against humanity genocide ပါလားမသိဘူးပြီးလို့နေဆိုပြီးတော့ဆွဲတာကိုကုလသမဂ္ဂလုံခြုံရေးကောင်စီထိတင်တယ်လုံခြုံရေးကောင်စီမှာတင်တော့ဒီဟာကျွန်တော်မှတ်မိသလောက်ပြောရမယ်ဆိုလို့ရှိရင်တရုတ်ပြည်သူတပ္ပတနိုင်ငံနဲ့ရုရှားနိုင်ငံကကန့်ကွက်မယ်မပြီးလို့လုံခြုံရေးကောင်စီနဲ့ဆုံးဖြတ်ချက် approval ပါလေခွင့်ပြုချက်ကိုယူပြီးဒီ Mr. Omar El Bashir ကိုဖမ်းဝရန်ထုတ်ပါတယ်အဲ့ဒါလွန်ခဲ့တဲ့6နှစ်9နှစ်ကဘာမှမဖြစ်ဘူးတောင်အာဖရိကနိုင်ငံဟာအဲ့ဒီ ICC International Criminal Court Statute ဥပဒေကိုလက်မှတ်ထိုးထားတာဖြစ်ပါတယ်လွန်ခဲ့တဲ့2နှစ်လောက်ကတင်ပါတယ်ဒီဘာခေါ်မလဲအဲ Omar Bashir တောင်အာဖရိကနိုင်ငံတော်တော့ဖမ်းလေဆိုပြီးတော့ ICC Prosecutor ကပို့တယ်ဒီတောင်အာဖရိကတရားသူကြီးကဖမ်းမိဝရန်ကိုထုတ်ဖို့လုံးနဲ့ဆိုင်ဆိုင်အဲ့လိုမလုံးနိုင်ခင်မှာ Omar Besha ဟာတောင်အာဖရိကနိုင်ငံထွက်သွားအခုရက်ထိလဲသူအေးချေးပဲသူတို့ပြောရင
်
အဲ့တော့ရှင်းရှင်းပြောပါမယ်ဒီအမှုကလုံခြုံရေးကောင်စီကိုရောက်ဖို့ဟာတရားပုံပုံရင်နှစ်ပုံလောက်ပဲရှိပါတယ်ဟု
တ်ကဲ့ဆက်ကျွန်တော်
ရောက်ပြီတိုင်အောင်တရားကျွန်တော်ပြင်ပြပြတယ်တရားပုံတပုံမှာတရားရာဂိန်းနှုံးပေးကြတာကရုရှားနဲ့ပေယုတ်ကဗီဒူအာနာနဲ့ပယ်ချမယ်တခြားနိုင်ငံတွေကလည်းပယ်ချမှာဒါလည်းဘလို့မှဒီဥပဒေကြောင်းရာကိုနိုင်ငံရေးသဘောတရားကိုဘယ်လိုမှဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်ဆိုချင်ပါတယ
်နောက်တစ်ခုကလူ့အခွင့်အရေးချိုးဖောက်မှုနဲ့နိုင်ငံတကာကိုနိုင်ငံတကာအဖွဲ့အစည်းတွေကပြောဆိုဝေဖန်လာကြတဲ့အခါမှာတစ်ဖက်ကဒါနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအကြောင်းပြပြီးတော့ကာကွယ်တတ်တယ်လို့ဆိုရတယ်ဆိုတော့တနည်းအားဖြင့်ပြောရင်နိုင်ငံတကာသတ်မှတ်ထားတဲ့လူ့အခွင့်အရေးစံနဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာစင်ပြန်ရတဲ့သဘောထိတိုက်တွေ့သဘောတွေလည်းတွေ့ရတတ်ပါတယ်အဲ့ဒီသဘောကိုဆရာပဲလို့
အဲ့ဒါကတော့ပြောရင်ကျွန်တော်ပြောတာအလုံးကကျွန်တော်အနေနဲ့ရေရှည်နိုင်ဝက်တနာကြီးကျွန်တော်အခြေချက်ပြောနေပါလေဒီလူခွင်ရေးနဲ့ခုပြောနေတဲ့အချုပ်အခြာအာဏာပိုင်မှုတော့နိုင်ငံတနေငံရဲ့အချုပ်အခြာနိုင်ငံဆိုတဲ့အယူဆကောပဲအနောက်နိုင်ငံယူဆပဲ Treaty of Westphalia လို့ခေါ်တဲ့1648ခုနှစ် Treaty မှာဒီနိုင်ငံအတွင်းမှာကိုမင်းကိုချင်းတို့တာတခြားပြည်ပနိုင်ငံတွေကဝင်ဆက်ရမလို့ဘူးဆိုတာအဲ့ဒီရေဘူးရအထက်ဒီမတိုင်နိုင်ငံရှိပါလေကျွန်တော်ရေဘူးရအထက်ပြည်ပဆိုင်ရာဥပဒေမှာ1648ခုနှစ်ဥရောပနိုင်ငံတွေချုပ်ဆိုရဲ့ Westphalia စာချုပ်ကတင်ပေါ်လာတာဒါပေမဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်တိုင်းเนาะဒီဥတ္တန်တော်ထားလိုက်တာကျွန်တော်မှတ်မိတော့ဆိုဘူထရော့စ်ကာလီနောက်ပြီးတော့ Kofi Annan တို့အားလုံးကအချုပ်အခြာအာဏာပိုင်ဆိုတာ limitless မဟုတ်ဘူးအကန့်အသတ်မရှိတာမဟုတ်ဘူးကိုယ်နိုင်ငံကိုယ်နဲ့ကျွန်တော်ဒီကနရန်ရန်ကလေးပဲပြောပါပြောရမှာလေကလေးတငယ်တယောက်ကျွန်တော်မိတ်ဆွေရဲ့ပါလေးတယောက်ကသူ့ရင်ရှိမှာအပေါ်ဆွန်တယ်လေဆက်တော့မင်းဘာလို့အပေါ်ဆွန်တာလဲကျွန်တော်ဆိုတော့သူကပြန်ပြောတာငါအိမ်ငါပေါက်တာနင့်အိမ်ပေါက်တာမဟုတ်ဘူးတဲ့အဲ့တော့ခုလဲနိုင်ငံတွေကငါအိမ်ငါလုတာကျွန်တော်ဘယ်နိုင်ငံရဲ့လို့ဆိုလို့တာမဟုတ်ပါဘူးနော်အမေရိကန်ပါဝင်ဒီ sovereignty ဆိုတာကိုလိုရင်းပြောတာပဲဒါပေမဲ့ sovereignty ဆိုတာကျွန်တော်မှတ်မိတယ်ဘူထရော့စ်ကာလီလည်းပြောတယ်ကိုဖီအန်နန်လည်းပြောတယ်ဒီလူမျိုးပြုတ်ပြုံတပ်ဖြတ်နေတဲ့ရင်เนาะကျွန်တော် site လုံနေရင် crimes against humanity လုံနေရင်ငါနိုင်ငံကိုပြည်တွင်းရေးကိုဝင်မဆွတ်နဲ့ဆိုပြီးတော့အကြောင်းပြချက်နဲ့ပြောလို့မရဘူးဆိုအဲ့ဒါကြောင့်မို့ R2P ပေါ်လာတာပဲအဲ့ဒါကြောင့်မို့ပဲဒီတနည်းအားဖြင့် sovereignty ဆိုတာတိုင်းပြည်ရဲ့အစိုးရဟာကျွန်တော်ရေးဘူးရအဖြစ်ပြောနေတာပါเนา ကမ္ဘာမှာ193နိုင်ငံရှိပါတယ်အနည်းဆုံးပြည်သမ္မတအဖွဲ့ဝင်နိုင်ငံအဲ့တော့အစိုးရအတိုင်းအစိုးရအတိုင်းဟာ193နိုင်ငံစလုံးဟာ theory on paper အရတော့ကိုနိုင်ငံသားတွေပေါ်မှာအချုပ်ချာအာဏာတရကိုနိုင်ငံသားတွေကိုကာကွယ်ဖို့ responsibility ရှိတယ်ဆိုပြီးတော့ပြည်ညတညထဲ2005ခုနှစ်ကပြောခဲ့တာပါအဲ့ဒီမတိုင်ခင်ကကျွန်တော်ပြောတော့လေကျွန်တော်အနေနဲ့ပညာရှင်တရားဥပဒေပညာရှင်တောင်းနေတဲ့စိတ်ဝင်စားတော့လေလူသားတယောက်အနေနဲ့ကတော့တခါလေကျတော့ I'm skeptical ပြီးတော့တန်တရားနဲ့ပြောပြီးတော့မကောင်းမြင်စိတ်နဲ့ပြောတော့လေပြောတော့လေဒီယူဆဟာ Yugoslavia နဲ့ Rwanda မှာ1995ခုနှစ်94 95ခုနှစ်ကလူမျိုးပြုတ်ပြုံကတော့ genocide လုပ်မှုညာလူမျိုးပြုတ်ပြုံလို့မသုံးနိုင်ဘူးလို့ကျွန်တော်ပြောပြတော့ပြန်သုံးတယ် genocide လုပ်မှုညာညာကိုကြည့်ပြီးတော့အပြည်ပြည်ဆိုင်ရာအမြင့်ဆုံးအဖွဲ့ကြီးဖြစ်တဲ့ကုလသမဂ္ဂကထိပ်သီးခေါင်းဆောင်တွေကတည်ထောင်ခဲ့တာကိုလို့အနောက်နိုင်ငံတွေရဲ့အယူဆလို့တော့ပြောလို့မရဘူး။ဘာလို့လဲဆိုတော့တကဘာလုံးကနိုင်ငံခေါင်းဆောင်တွေကတတိတညွတ်ဖက်လက်မှထိုးတယ်လို့ပြောတာ။ဒါပေမဲ့အဲ့ဒါကိုအကောင့်ထဲပေါ်ခြင်းနဲ့ဆိုရင်တော့လေစာရွက်ပေါ်မှာပဲရှိနေလို့တော့မဖြစ်ဘူး။အကောင့်ထဲပေါ်ဖို့ဆိုတာလည်းဒီဒီဆိုင်ရာဥပဒေဟာဒီဒီဆိုင်ရာနိုင်ငံရေးရဲ့အချင်းအကျအတွင်းအဝန်းအဝိုင်းအတွင်းကသာရှိတယ်။ဒီဒီဆိုင်ရာလေပတ်ခြင်းလေရတာမလို့ဒီကိစ္စကလည်းအမတန်ကိုပဲအဲမျိုးလေနေလေးနဲ့ပြောလို့ရတဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။အဲ
့
တော့ဦးကျော်တန်တာမေးတဲ့မေးခွန်းတချို့ကိုကျွန်တော်အနည်းဆုံးတော့ပေါ်ပတ်ပြီးဖြည့်ပြီးတော့ဒီခါမှလည်းတိုင်းရိုက်ဖြည့်ပြီးလို့ကျွန်တော်ထင်ပါတယ်။ဟု
တ်ကဲ့ဆရာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါသေးတယ်။မြန်မာစစ်တပ်ကဘင်္ဂလားဒေ့ရှ်နေဆက်မှာမော်ဘိုင်းလိုက်ဆိုတဲ့တပ်ဖွဲ့ချထားတာကိုဟိုဘက်ကကန့်ကွက်တယ်ဆိုတော့ကိုယ်နိုင်ငံရဲ့နေမိတ်မှာကိုယ့်အကိုချင်စီယိုလုံခြုံအောင်လုပ်တယ်။နောက်ပြီးတော့အိမ်မှာအဲ့ကစစ်တပ်တွေကိုဘက်မှာထားတယ်ဒီကိစ္စကတစ်ဖက်နိုင်ငံကကန့်ကွက်တယ်နဲ့ပတ်သက်ပြီးတော့ကနိုင်ငံတကာဥပဒေသဘောအရပဲလို့ပြောလို့ပါလ
ဲကျွန်တော်အဲ့လားတော့တစ်ဖက်နိုင်ငံဆိုတာဘင်္ဂလားဒေ့ရှ်အစိုးရကန့်ကွက်တယ်ပြောတာလား
ဟုတ်တယ
်အဲ့လားကိုဘယ်တော့မှပါလိုက်တာကျွန်တော်မသိလောက်ပါဘူးနှခါပြန်ပြောပါမယ်ကျွန်တော်မသိပါဘူးဒီကန့်ကွက်တယ်စစ်တပ်ချတယ်ကန့်ကွက်တယ်တကယ်လားဥကြောတန်တာပြောမှကျွန်တော်အခုကြားပါလဲဒါပေမဲ့အဲ့လိုပြောရရင်အခုခါတိုင်းဘလောက်ခါတိုင်းလည်းရှိမှာပဲဒါကခါတိုင်းလည်းဘာလို့တိုးချလဲဒါရှင်းနေတာပဲအခုဒီလိုဒင်ဂါလီပြိုဟင်းကြမတုံးရဘူးဆိုတဲ့စကားကိုသုံးပြီးပြီနော်ဒါမို့လို့မြန်မာနိုင်ငံတွင်းနေထိုင်ရင်ဒီအစ္စလာမ်ဘာသာကိုးကွယ်သူများဟိုဘက်ကတိန်းနဲ့ချီပြီးတော့ဒါတန်ရှင်တော့ရှိတော့မြန်မာနိုင်ငံဘက်ကအစိုးရဘက်ကစစ်တပ်ချလာတာတော့ဒါဆရာဦးကျော်တန်တာပြောတယ်လို့ပဲဒါသူ့ရဲ့ချုပ်ချာအာဏာပိုင်အတွက်မှရှိတာပဲစစ်တပ်ကိုချလာစစ်တိုက်ဖို့လည်းချလာမဟုတ်ဘူးကျွန်တော်ပြတာဒီအဝင်အထွက်ကိုကာကွယ်ဖို့ချလာတယ်ဖြစ်ပါလိမ့်မယ်စစ်တပ်ချတာဘာရွေချက်နဲ့ချလာလဲအီဂျစ်နိုင်ငံမှာ969ခုနှစ်စစ်ပွဲကိုပြောရင်စစ်တပ်တွေအများကြီးချတယ်ချရုံနဲ့မကပြန်ပြေးရေးတပ်ဖွဲ့တွေကိုထုတ်ပေးထွက်ခိုင်းနေဆိုတော့ဒါကအီဂျစ်မှာတိုက်ဖို့ရွေချက်မရှိတော့မှတိုက်ဖို့ရွေချက်ရှိတဲ့ကျုံ့ဝါချက်တွေကိုအီဂျစ်သမ္မတနာဆာဒါအဲ့ဒါကိုပြန်ပြောနေတာပါတခြားနိုင်ငံကဖြစ်တဲ့ကိုပြောတာပါဘာမှပြင်းနဲ့တူတယ်လို့လုံးဝမဆိုလို့တာပါမဟုတ်ပါဘူးပြောလို့ဒီလိုဒီလိုရအောင်စတိုက်တာပဲအဲ့တော့အဲ့လိုအခြေအနေမျိုးလုံးဝမဟုတ်ဘူးဗမာနဲ့ပြင်လာတဲ့ရှာလုံးဝမဟုတ်ဘူးအဲ့တော့ခုကြောတန်တာမေးတဲ့နေကုန်းကိုဖြစ်ရင်ဒါဒီတစ်ခါတော့ဗမာနိုင်ငံအစိုးရရဲ့ကိုယ်နေစားမှာစစ်တပ်ချမှုတုံ့ပြန်ကူးမြင့်မှုဆိုတာကအခြေအနေအရလောက်တာကိုမှန်ပါတယ်သူတို့ကန့်ကွက်တာလားသူတို့ဘာသာကန့်ကွက်တာပေါ့ဒါမှမဟုတ်မြန်မာနိုင်ငံမှာဒီဆိုင်ရာဥပဒေရကိုပဲကိုယ်နေစားမှာဒါလင်းစစ်တပ်တုံ့ချဲ့ချမြင်တာအလုံးစုံကြီးကိုပို့လုံးကြိုးရတဲ့ပို့ပြီးလောက်ဆောင်မှုဒါဟာတော့ဒီဒီဆိုင်ဥပဒေအရညီလေးလုံးလိုရပြဖြစ်တော့လို့ကျွန်တော်ဖြေချင်ပါတယ
်ဦးကျော်စံတာရဲ့မြန်မာအေသုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါဒေါက်တာရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေးသံစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြို ချူတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေချူတင်ပေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေး live season ကကြိုဆိုပါရစေ။
တော်တာရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလေလံစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ကိုရင်နိုင်တက်ဆက်ထားအကူနာဆင်ပါရှင်။
ကျွန်တော်ကနေပါ VOA ရဲ့အပတ်စဉ်အောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Manchester United နဲ့ Liverpool တို့ရဲ့ဒီတစ်ပတ် Premier League ပွဲစဉ်မှာတော့ Rashford ရဲ့ဂိုးတွေနဲ့ Man U ကအနိုင်ရသွားပါတယ်။2018ကမ္ဘာဖလားဘောလုံးပွဲမှာဘောလုံးဂိုးစီးတဲ့ဝင်ဝင်ဆိုတာကိုစောင့်ကြည့်တဲ့ Goal Line Technology ကိုအသုံးပြုမယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်။ Florida မှာကျင်းပတဲ့ Wolfsburg ကောက်စီးပြိုင်ပွဲမှာတော့ England က Paul Casey အနိုင်ရပြီးတော့ Tiger Woods လည်းလက်စွမ်းပြခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပကဘောလုံးသတင်းတွေနဲ့စရမယ်ဆိုရင်အင်္ဂလန်ပရီးမီးယားလိဂ်မှာတော့ပြိုင်ဆိုင်မှုအပြင်းထန်ဆုံးနှစ်သင်းဖြစ်တဲ့ Manchester United နဲ့ Liverpool တို့ဒီတစ်ပတ်မှာတွေ့ခဲ့ကြပါတယ်။မယူသင်းရဲ့ Old Trafford မှာဒီတစ်ချိန်ကစားကြတာမှာထူးခြားတာကတော့ဘောလုံးကျင်းကျင်သူတို့ချို့အပါအဝင်လောင်းကြီးဒိုင်းတွေကပါအေရှန်မယူအစားတိုက်စစ်အားကောင်းနေတဲ့ Liverpool အသင်းကိုနိုင်မယ်ဆိုပြီးတော့ထင်ကြီးပေးနေကြတာဖြစ်ပါတယ်။ဒီဘက်မှာလေဘူးကကစားကွက်ကိုထိမ့်ချုပ်ပြီးဖိကစားခဲ့ပေမဲ့ဂိုးရသွားတာကအင်ရှင်မန်ယူအသင်းမှာ30မိနစ်မှာနောက်ကနေကိုသမားကန်တင်ပေးလိုက်တာကိုလူကာကူခေါင်းတိုက်ချပေးခဲ့ပြီးတော့မန်ယူတိုက်စစ်မှုမာကတ်စ်ရက်ရှ်ရော့ကသွင်းခဲ့တာဖြစ်ပါတယ်။24မိနစ်မှာတော့ရက်ရှ်ရော့ကပဲမန်ယူအတွက်ဒုတိယဂိုးကိုသွင်းခဲ့တာကြောင့်ပထမပိုင်းမှာမန်ယူကနှစ်ဂိုးကိုမရှိနဲ့နိုင်နေတာပါ။ဒုတိယပိုင်းကစားပြီး66မိနစ်မှာတော့မန်ယူနောက်တန်းလူပါရီကကိုဂိုးကိုသွင်းခဲ့လို့နှစ်ဂိုးတကိုးဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာကိုထပ်မသွင်းနိုင်တော့ပဲမယူကနောက်ဆုံးမှာနှစ်ဂိုးတကိုးနဲ့အနိုင်ရသွားပါတယ်မယူနီးပြမော်ရီညိုကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီ
း3 points is very important perfect performance
တုံးမှတ်ကတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့ကစားတာကောင်းတယ်လို့ပဲပြောချင်ပါတယ်ကောင်းတယ်လို့ပြောတာကပွဲရဲ့အခြေအနေနဲ့ပတ်သက်ပြီးပြောတာပါပထမပိုင်းမှာကျွန်တော်တို့အနေနဲ့ဂိုးသွင်းနိုင်ဖို့အတွက်ရဲရဲတင်းတင်းနဲ့အတင်းဝင်အတွင်းထွက်ခက်မြန်မြန်ကစားဖို့အခွင့်အရေးရခဲ့ပါတယ်နောက်တစ်ခုကတော့မာတာလီထဲမှာကန်တဲ့ဂိုးသာဝင်လိုက်ရင်ပို့ပြီးတော့ကောင်းသွားမှာပါဒုတိယပိုင်းကတော့လီဗာပူးကပွဲကိုပို့ပြီးထိန်းချုပ်နိုင်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ဒါကိုထိန်းထားနိုင်ခဲ့ပါတယ
်ဇေဦးနီးပြရာဂင်ကလော့ကလည်းသူ့အသင်းမရှုံးသင့်ဘူးဆိုပြီးတော့ပြောပါတယ
် I think we when it's in the end the draw then nobody could have a big argument about that
တကယ်လို့တည်နေပွဲပြီးသွားမယ်ဆိုရင်လည်းအားလုံးကလက်ခံကြမှာပါပေးလိုက်ရတဲ့ဂိုးတွေကတော့မပေးသင့်ပါဘူးကစားသမားတယောက်တည်းလွတ်ထားလို့မရပါဘူးပြီးတော့လူကာကူနဲ့ခေါင်းရှင်တိုင်လည်းခေါင်းဥဖို့လိုပါလေဒါကိုလူတိုင်းလည်းသိပါတယ်လေ့ကျင့်တာတော့လေ့ကျင့်တာပဲဒါပေမဲ့ဒါကိုမခုခံနိုင်တော့သူတို့ကဒီကနေ့နှစ်ဂိုးသွင်းသွားတယ်အဲ့ဒါကလွင်ရင်ကျွန်တော်အနေနဲ့သူတို့ကိုအတော်လေးကိုဒုက္ခပေးနိုင်ခဲ့တယ
်မန်ယူကလီဗာပူးကိုနိုင်လိုက်တဲ့အတွက်အဖိုးတန်3မှတ်ယူနိုင်ခဲ့တဲ့အပြင်ပရီးမီးယားလိဂ်ရာသီပြီးဖို့ရှစ်ပွဲအလိုမှာတော့မဟာပြိုင်ပွဲကြီးလီဗာပူးကို5မှတ်ဖြတ်ပြီးတော့ဒုတိယနေရာမှာရပ်တည်နေပါတယ်ခင်ဗျာဒီတစ်ပတ်ကျန်တဲ့ပွဲစဉ်တွေမှာတော့ရှယ်စီကခရစ္စတိုဖာလစ်ကို2ဂိုးတကိုးညူကာဆောကဆောက်သမ်တန်ကို3ဂိုးကိုမရှိလက်စတာကဝက်စ်ဘရောင်းကို4ဂိုးတကိုးနဲ့နိုင်ပြီးတော့အာစနယ်ကလည်းဝက်ဖို့ကို3ဂိုးကိုမရှိနဲ့နိုင်ရသွားပါတယ်ခင်ဗျာရုရှားနိုင်ငံမှာကျင်းပမယ့်2018ကမ္ဘာဖလားဘောလုံးပွဲမှာတော့ Goal Line Technology နည်းပညာကိုအသုံးပြုသွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်ဘောလုံးဂိုးတဲ့ဝင်မဝင်ဆိုတာကိုကြည့်တဲ့ဒီ Goal Line Technology ကိုဒိုင်းတွေကိုအကူအညီပေးဖို့နဲ့အငင်းဖွားစရာတွေမဖြစ်ဖို့အတွက်အသုံးပြုသွားမှာဖြစ်ပါတယ်။ဒီ Goal Line Technology ကို2012 FIFA ကမ္ဘာ Club ပြိုင်ပွဲမှာစတင်အသုံးပြုလာခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစပြီးတော့နိုင်ငံတကာပြိုင်ပွဲတွေအတော်များများမှာသုံးလာနေသလိုသိမ့်မကြသေးခင်ကစပြီးတော့လည်း Premier League တို့ German Bundesliga ပြိုင်ပွဲတွေမှာလည်းသုံးနေတာဖြစ်ပါတယ်။ဒီနည်းပညာကိုသုံးတဲ့အတွက်2010ကမ္ဘာဖလားတုန်းကအင်္ဂလန်နဲ့ဂျာမနီပွဲမှာတော့ကလို့အငင်းပေါစရာအခြေအနေမျိုးတွေထပ်မဖြစ်နိုင်အောင်တားဆီးနိုင်မယ်ဆိုပြီးတော့ဘောလုံးအာဏာပိုင်တွေကမျှော်လင့်နေကြပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း FIFA ကမ္ဘာဘောလုံးဖွဲ့ချုပ်က2018ကမ္ဘာဖလားမှာ VAR ဗီဒီယိုနည်းပညာစနစ်ကိုအသုံးပြုဖို့ဆုံးဖြတ်ခဲ့ပါသေးတယ်ခင်ဗျာအီတလီဘက်မှာတော့ Fiorentina အသင်းကောင်းဆောင် Davide Astori ရဲ့ဇာပနာကိုပြီးခဲ့တဲ့ကြာသပတေးကနေ Florence မြို့မှာပြုလုပ်ခဲ့ပါတယ် Fiorentina အသင်းသားတွေအပြင်ပြိသက်တွေထောင်ထဲချီတက်ရောက်ခဲ့ပြီးတော့သူတို့အသင်းရဲ့အသင်းကောင်းဆောင်ဟောင်းကိုနောက်ဆုံးအချိန်ဒီနဲ့ဂါရာပြူနှုတ်ဆက်ခဲ့ကြပါတယ်။ဒါပြင်အီတလီကိုသမားဘူဖွန်နောက်တန်းလူကီယလီနီအီတလီအသင်းကောင်းဆောင်တော်တီအပါဝင် AC မီလန်နဲ့နယ်သာလန်တိုက်ဆက်မှုဗန်ဘတ်စတင်တို့လည်းဒီခန်းနာကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ပြင်းထန်နိုင်ငံမှာတော့လီယွန်အသင်းဥက္ကဋ္ဌရောင်မီရှယ်အိုလာစ်ရဲ့တွေ့တယ်လူမှုကွန်ရက်ပေါ်ကအဖြူမူတွေနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့သတင်းတော့တွေဟာလီယွန်အသင်းရဲ့သတင်းသာရှင်းလင်းပွဲကိုမတက်ရောက်ပဲတပိတ်မောက်ခဲ့ကြပါတယ်ခင်ဗျာဂျပန်နိုင်ငံဘက်မှာတော့ဒီတစ်ပတ်ကစားတဲ့ဂျေလီအမပေးဘောလုံးပွဲရဲ့ကာရှိဝါရေးဆိုးနဲ့စရီโซအိုဆာကာတို့ရဲ့ပွဲကိုတိုင်ကရပ်ပစ်ခဲ့ရပါတယ်အိုဆာကာအသင်းကတောင်ကိုရီးယားကိုသမားကင်ဂျေဟွန်ကိုကာရှိဝါပရိသတ်တွေကလူမျိုးရေးစော်ကားတဲ့အတုံးနှုံးတွေနဲ့အမျိုးမျိုးအနောက်ရှက်ပေးခဲ့တာကိုသူကဒိုင်းကိုအကြောင်းကြားခဲ့တာကြောင့်ဒိုင်းကပွဲကိုရပ်ပစ်ခဲ့တာပါကာရှိဝါအသင်းသားတချို့ကသူတို့ပရိသတ်တွေကိုတောင်းပန်ခဲ့တာကြောင့်နောက်ပိုင်းမှာပွဲကိုပြန်ဆပြီးတော့တစ်ဖက်တစ်ကိုယ်စီနဲ့အဆုံးသတ်သွားခဲ့ပါတယ်ခင်ဗျာအမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မှာတနင်္ဂနွေနေ့ကကျင်းပပြီးစီးသွားတဲ့ဘော့စပါခေါင်းစည်းပြိုင်ပွဲမှာတော့အင်္ဂလန်ကပေါ်ကေစီအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ပေါ်ကေစီကနောက်ဆုံးနေ့မှာ65ချက်နဲ့စုစုပေါင်းသတ်မှတ်ရိုက်ချက်ထက်10ချက်ရှော့ရိုက်ပြီးတော့294ချက်နဲ့ချန်ပီယံဖြစ်သွားတာပါ။အမေရိကန်ကနာမည်ကြီးတိုက်ဂါ ဝုဒ်စ်လည်းဒီပွဲမှာလက်ဆွမ်းပြခဲ့ပါတယ်။ဒါပေမဲ့နောက်ဆုံးနေ့မှာ80ပဲရိုက်နိုင်ခဲ့တဲ့အတွက်ပူတွေဒုတိယပဲရခဲ့တာပါ။တိုက်ဂါ ဝုဒ်စ်ကတော့ဒီပွဲအနိုင်မရပေမဲ့လည်းသူကစားရာကိုချိန်တတ်တယ်လို့ပြောပါတယ်။သူ့အနေနဲ့ကစားရာအဆင်ပြေပြီးတော့တတ်တောင်းတသာရှိကြောင်းတပတ်လုံးလုံးလဲကောင်းကောင်းကစားနိုင်ခဲ့လို့သူ့ရဲ့ကစားပုံကိုချိန်တတ်မိတယ်လို့တိုက်ဂါ ဝုဒ်စ်ကပြောပါတယ်။အခုလိုတိုင်ဂါဝုဒ်စ်လက်ဆွမ်းပြနိုင်ခဲ့တာကြောင့်သူ့အနေနဲ့အောင်မြင်မှုတွေကိုတကြော့ပြန်ရတော့မလားဆိုပြီးတော့လဲမျှော်လင့်ချက်တွေရှိလာနေပါတယ်ခင်ဗျာ
ခွေနဲ့တင်ဆက်ထားတဲ့အပတ်စဉ်အားစားခဏကိုနားဆင်ကြကြတာဖြစ်ပါတယ် FIFA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကရောနာဆိုရမြန်မာနဲ့နိုင်ငံတကာသတင်းချစ်ချုပ်ကိုကွာလွန်ဦးကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်သူကစာတင်ကြောင်းတွေမှာတနက်ပြစ်မှုတွေဖြစ်ပွားနေတဲ့ပေါ် Congress တို့တော်ကထိထိရရဆောင်ရွက်နိုင်ခြင်းမရှိဘူးဆိုပြီးကန့်ကွက်တဲ့အနေနဲ့ရော Florida မှာဖြစ်ပွားခဲ့တဲ့နောက်ဆုံးပြစ်ခတ်မှုကိုအောက်မေ့တဲ့အနေနဲ့ရောနိုင်ငံတော်ကထောက်ထောက်ချီတဲ့ကျောင်းသားတွေနဲ့ဆရာတွေဒီကနေ့ကြီးတဲ့ဆန္ဒပြကြပါတယ်ဆန္ဒပြပွဲတွေအတွင်းမှာတော့ Florida ပြည်နယ် Parkland မြို့ကMajority Stoneman Douglas ထက်တန်းကြောင့်မှာ February 14ရက်နေ့တုန်းကပြစ်ခတ်မှုတွင်သူဆုံးသွားတဲ့လူရေအတွက်ကိုရည်စုပြီး18မိနစ်ကြာလမ်းလျှောက်ခဲ့ကြတာပါရုရှားထောင်လိုင်းဟောင်းနဲ့သမီးဖြစ်သူတို့အာယုံကြောထိခိုက်စေတဲ့ဒါရုစိတ်တက်ခံရတဲ့ကိစ္စအတွက်ဖြစ်ရှင်းချက်ပေးဖို့တောင်းဆိုချက်ကိုရုရှားဘက်ကဖယ်ချလိုက်ပြီးတဲ့နောက်မှာပဲလက်တုံ့ပြန်တဲ့အနေနဲ့ရုရှားသံတမန်23ရက်ကိုနှင်ထုတ်ဖို့ဗြိတိန်နိုင်ငံကကြေညာလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရုရှားဆိုရတာဝန်ရှိသူတွေနှိစက်သူတွေပေါ်စီးပွားရေးအရာစစ်ကြေညာရောက်စေတဲ့အစီအစဉ်တစ်ရက်အဖြစ်ဝန်ကြီးချုပ်ထရီဇာမေအောက်လွှတ်တော်မှာဒီကနေ့ကြေညာရမှာတော့လန်ဒန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုတင်းစီထိန်းချုပ်ဖို့ရုရှားနိုင်ငံကလူပုဂ္ဂိုလ်တချို့ကိုပြည်ဝင်ဗီဇာမပေးဖို့ကန့်သတ်ချက်တွေလည်းပါဝင်ခဲ့ပါတယ်အမေရိကန်ပြည်သူစုပင်ဆယ်ဗေးနီးယားပြည်နယ်ကိုစားပြုအောက်လွှတ်တော်အမှတ်နေရာအတွက်ထူးရွေးကောက်ပွဲတစ်ရက်ကျင်းပရမှာအတက်ကဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းကကပ်ပြီးအနိုင်ရတဲ့အကြောင်းဒီကနေ့ပဲကြေညာပါတယ်ယူကောက်ဘွဲမှာဒီမိုကရက်တစ်ပါတီကိုယ်စားလှယ်ကော်နာလမ်မင်းညားကမဲရီထွက်ပြေးချိန်ထိမဲ900လောက်နဲ့ကပ်ပြီးအသာရနေတဲ့အတွက်အနိုင်ရှုံးမဲရက်လက်အတိအကျကိုတော့တရားဝင်မကြေညာနိုင်သေးပဲဖြစ်နေပါတယ်ဆက်ကြော်လာရဲ့အဆက်နဲ့တွင်းနေကြီးလို့အာကာသရဲ့နည်းနည်းစမ်းချက်မှုတွေကိုလေ့လာစူးစမ်းခဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှ်ယူဘဗီရပညာရှင်စတီဖင်ဟော့ကင်းဒီကနေ့ပဲကွယ်လွန်သွားပါပြီ။ဆယ်စုနှစ်နဲ့ချီသင်္ချာပညာပို့ချနေထိုင်ခဲ့ရာဗြိတိနိုင်ငံကင်းဘရစ်မြို့ကနေမှာငင်းငင်းချင်းချင်းနဲ့တည်ဆုံသွားတဲ့အကြောင်းမိသားစုပြောခွင့်ရကပြောဆိုခဲ့ပါတယ်
။တရင်တီချုပ်ကိုကွာလွန်ဦးကကြီးညာပေးခဲ့တာပါ။ဒီနေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒေါမစ်ဘလွန်ဒက်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ဖီယိုအမေရိကန်တမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခုနိုင်အထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမီတာ190တို့အနေနဲ့တိုက်ရိုက်ဖန်ယူနာဆင်နေပါတယ်။ဖီယိုကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.